Saturday morning jumped out of bed.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ24ရက်ဗုဒ္ဓဟူးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
်မင်္ဂလာ
ဒီမှာရှားပေါင်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမနက်ငယ်လေပိုင်းမှာအာပြင်းငလျင်တစ်ခုလုတ်ခတ်ပြီးပကံဘက်မှာရှီအောင်ဖျားတော်မများပျက်စီးရှိခဲ့ပါတယ်။အီတလီလေပိုင်းမှာလည်းအာပြင်းငလျင်တစ်ခုလုတ်ပြီးလူ83ဦးထဲမှာနေသေဆုံးပါတယ်။မြောက်ကိုရီးယားကဒီကနေ့ပဲ့ထင်းတုံးကြီးပြစ်လွတ်ဆန်းသက်တာကြောင့်နိုင်ငံတကာကပြစ်တင်ရှုတ်ချပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီမြန်မာနိုင်ငံနေရာအတော်များများမှာလုတ်ခတ်ခဲ့တဲ့ငလျင်ကြောင့်ထိခိုက်ပျက်စီးမှုတွေဘယ်လောက်ထိရှိသလဲဆိုတာနဲ့ပတ်သက်ပြီးနားဆင်ကြရမှာကတော့
အခုလည်းကြီးကကျွန်တော်140ကျော်လောက်တော့ရောက်သွားပြီဗျာဒါအတင်းအတိအကျမဟုတ်သေးဘူးပေါ့နော်နောက်ထပ်လည်းကျွန်တော်တို့ပြင်းနေဖတ်ပေါက်ပြီတော့တော်တော်လေးပြက်သွားတယ်ဗျာတောက်ပေါ်မှာရှိသေးတယ
်ညောင်ဦးမြို့နယ်တိုင်းဒေသကြီးလွှတ်တော်အမှန်ဦးမြင့်စိန်ပြောသွားတာပါဒီအကြောင်းနဲ့အတူ27ပင်လုံညီလာခံဖြစ်မြောက်ရေးအတွက်နိုင်ငံတော်အတိုင်းအမြင်ငယ်ပုဂ္ဂိုလ်နဲ့ NCA ဖွဲ့ဝင်ခေါင်းဆောင်တွေတွေ့ဆုံကြတဲ့အကြောင်းမြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာကလေးကချမှတ်သုံးဆွဲခဲ့တဲ့အရေးပေါ်အဥပဒေကိုဖျက်ဖို့အဆိုကိုဒီလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအဓိကရင်ဆိုင်ရတဲ့ပြဿနာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှခင်ပြူထွေးတို့ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းကအင်အား6တသမရှိတဲ့ငလျင်တစ်ခုလှုပ်သွားတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကအပြည့်အဝကိုပြောပါတယ်6မြို့အနီးမြေအောက်84ကီလိုမီတာလောက်52မိုင်ကျော်အနက်မှာဗိုလ်ပြုလှုပ်ခတ်သွားတဲ့ငလျင်ကိုရန်ကုန်နဲ့နေပြည်တော်မြို့တွေအထိတိခဲ့ကြပါတယ်ငလျင်တန်ကြောင့်ပကံကဖျားစီတွေတော်များများအပျက်စီးရှိခဲ့ပြီးလူတွေထိခိုက်ဒဏ်ရာသေဆုံးတာလည်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေမဲ့အသေးစိတ်တွေကိုတော့တာဝန်ရှိသူတွေကဆန့်စစ်နေကြဆဲပါမြေအောက်အနက်ပိုင်းမှာလှုပ်ခတ်တဲ့ငလျင်တွေဟာရေပုံရအဖြစ်တော့မြေပြင်ပေါ်မှာထိခိုက်ပျက်စီးမှုနည်းပါးလေးရှိပါတယ်ငလျင်လှုပ်တာကိုကီလိုမီတာ1000လောက်အဝေးမှရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်နဲ့အိန္ဒိယနိုင်ငံကိုကာတာမြို့တွေမှာထိတိခဲ့ကြပါတယ်မြန်မာနိုင်ငံမှာမကြာခဏငလျင်လှုပ်တာတွေရှိဘူးပဲလေ2012ခုနှစ်နိုဝင်ဘာလကလူ40နီးပါးသေဆုံးခဲ့ရတဲ့6.8ပြင်းအားငလျင်လှုပ်ပြီးကြတဲ့ကအခုလိုအပြင်းငလျင်မျိုးမလှုပ်တာကြာပါပြီပြီးခဲ့တဲ့ဧပြီလတုန်းက6.9ပြင်းအားရှိတဲ့ငလျင်လှုပ်ခဲ့သေးပေမဲ့အပျက်စီးအနည်းချင်းပဲရှိခဲ့ပြီးထိခိုက်ဒဏ်ရာရသေဆုံးတာမရှိခဲ့ပါဘူး
အီတလီနိုင်ငံလေပိုင်းမှာဒီကနေ့အစောပိုင်းကအပြင်းနဲ့ငလျင်တစ်ခုလှုပ်ခတ်တာကြောင့်ငလျင်ဗဟိုချက်နာကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ83ယောက်ထပ်မံသေဆုံးပါတယ်။ငလျင်ဟာပြင်းရ 6.2 ရှိပြီးနွန်ဆီယာမြို့အရှေ့တောင်ဘက်10ကီလိုမီတာလောက်မှာဗဟိုပြုတ်ပြီးတော့လှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗိုဒ်တိုင်းတာရေးဌာနကပြောပါတယ်။ငလျင်လှုပ်တာကိုကီလိုမီတာ150အဝေးမှာရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွေနေရာအတော်များများမှာသိခဲ့ကြပါတယ်။ဒီကနေ့မနက်အီတလီစံတော်ချိန်3:00ခွဲကျော်လေးမှာငလျင်ကြီးလှုပ်ပြီးတော့နောက်ဆက်တွဲငလျင်အတော်များများလည်းထပ်ပြီးတော့လှုပ်ပါတယ်။လူရပေါင်းများစွာဒဏ်ရာရပြီးအများပြားဟာယာယီခိုလုံမှုနေရာတွေလိုနေတယ်လို့အီတလီအရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါတယ်။ဒီဒေသမှာဒီလောက်ပမာဏနဲ့ဒီလောက်အနက်မှာငလျင်လှုပ်တဲ့ဆိုရင်အဆောက်အဦတွေပြိုကျစေတာကြောင့်သေဆုံးတာတွေဖြစ်နိုင်ပါတယ်လို့အေဂျင်စီအကြီးအကဲ Fabrizio Garcia ကပြောပါတယ်။ငလျင်တံကိုအပြင်းထန်ဆုံးခန်းစားခဲ့ရတဲ့အထက်မှာ Amatrice နဲ့ Akumoli မြို့တွေလည်းပါပါတယ်ရှင်။
အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့တူရကီနိုင်ငံမှာရောက်နေပါတယ်။ဆီးရီးယားနိုင်ငံတွေက IS သွေးကြွတွေနဲ့ကတ်လက်နက်ကင်တွေကိုတူရကီစစ်ဘက်ကပထမဆုံးအကြိမ်ဖြစ်စစ်ဆင်ရေးလို့တိုက်ခိုက်နေချိန်မှာပဲမစ္စတာဘိုင်ဒန်ရောက်သွားတာပါ။ဒုတိယသမ္မတဘိုင်ဒန်ဟာအန်ကာရာမြို့တော်မှာတူရကီဝန်ကြီးချုပ်ဘိုင်နလီယူဒရင်းနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတရီဂျစ်ထိုင်ယက်အာဒိုဝန်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့စီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲတွေလုပ်ပါတယ်။နောက်ပိုင်းမှာတော့ဝန်ကြီးချုပ်ယူဒရင်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်။ဒုတိယသမ္မတဘိုင်ဒန်ဟာသမ္မတဘရက်အိုဘားမားရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူနဲ့အနီးစပ်ဆုံးသူဖြစ်ပြီးခက်ခဲတဲ့တန်တပိုင်ရေးအခြေအနေတွေမှာမကြာခဏဆိုသလိုအမေရိကန်ကိုကူစားပြုပြီးတွားရောက်ဆွေးနွေးပြောဆိုရသူပါတူရကီနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းကျူးပေါင်းမှုကိုနောက်ွယ်ကစီစဉ်သူဖြစ်တူရကီဆွေးရကဆွဆွဲထားတဲ့ဘာသာရေးခေါင်းဆောင်ဖက်တူလဂူလန်ကိုပြန်လွှဲပေးဖို့သမ္မတအာဒိုဘန်ကအမေရိကန်ကိုဒီကနေ့ထပ်ပြီးတောင်းဆိုပါတယ်အသက်85နှစ်အရွယ်ဂူလန်ကိုလွှဲပြောင်းပေးဖို့တူရကီကပေးပို့တဲ့ပန်ကြားစာကိုလက်ခံရရှိထားတယ်လို့အမေရိကန်နိုင်ငံသားဌာနကအင်ကာနေမှာပြောပါတယ်။ဒါပေမဲ့လည်းအာနာသိန်းစူးစမ်းမှုမှာသူပါဝင်တယ်ဆိုတဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးပန်ကြားစာထဲမှာရှင်းရှင်းလင်းလင်းပြောမထားဘူးလို့အမေရိကန်နိုင်ငံသားဌာနကပြောပါတယ
်။တူရကီစီးရီးယားနယ်စပ်မှာအကြမ်းဖက်ဝါဒချင်းချမှုအဆုံးသတ်စေဖို့အတွက် IS ဆွေးနွေးအဖွဲ့နဲ့စီးရီးယားခတ်လက်နက်ကိုင်တွေကိုပြစ်မှတ်ထားပြီးစီးရီးယားမြောက်ပိုင်းမှာဒီကနေ့စစ်စင်ရေးတစ်ခုစလုပ်တယ်လို့တူရကီသမ္မတရီချစ်ဒေးအာဒိုဝန်ကပြောပါတယ်။ စီးရီးယားမှာအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့ခါတ်လက်နက်ကင်တွေဟာတူရကီအစိုးရကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်နေတဲ့တူရကီရှေ့တောင်ပိုင်းကခါတ်တွေရဲ့မဟာမိတ်အဖြစ်ဒီတူရကီအစိုးရကသတ်မှတ်ထားတာပါဒီနေ့စစ်စင်ရေးမှာအမြောက်တွေနဲ့ပြစ်တာနောက်အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကတခြားစစ်လေယာဉ်တွေနဲ့အထောက်အကူနဲ့တူရကီစစ်ဘက်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်တာတွေပါပါတယ်။အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ဟာ IS အစွန်ရောက်တွေကိုလေကြောင်းကနေတိုက်ခိုက်နေတာနှစ်နှစ်လောက်ရှိပါပြီ။တူရကီရဲ့လုပ်ရက်ဟာစီးပွားအထောက်ချာအာဏာကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးစီးပွားနိုင်ငံခြားရေးဌာနကဖြစ်တင်ရှုံ့ချပါတယ်။ဒီထောတွင်းမှာပဲစီးပွားစစ်တပ်က Fath al-Sham လက်နက်ကင်တွေအချာစီးပွားစစ်တပ်နဲ့ဒီလက်နက်ကင်တွေအချာမှာအလက်ပိုမြို့တောင်ဘက်El Kara တောင်ကုန်းပေါ်မှာဒီနေ့အစောပိုင်းတုန်းကအပြင်းထန်တိုက်ပွဲဖြစ်ပါတယ်။ကလပ်ပူမျိုးကစစ်ဘက်ဆိုင်ရာကောလိပ်ကျောင်းလို့ဆိုတဲ့နေရာပတ်ဝန်းကျင်မှာရှိတဲ့စစ်သွေးကြွတွေရဲ့နေရာတွေကိုစီးရီးယားစစ်တပ်နဲ့သူတို့ရဲ့မဟာမိတ်လက်နက်ကင်တွေကအချိန်မြင့်တိုက်ခိုက်နေတာနဲ့အမျှဒီကနေ့တိုက်ပွဲတွေဖြစ်တာပါရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကနေဘူဒူညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားဆွေရကပက်ထိန်တက်ဒုံးကျည်တစင်းကိုရင်ခုန်တင်မောပေါ်ကနေဒီကနေ့ဆော့ဘက်ကစံသက်ပြစ်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေသရင်းကောင်းဆောင်တွေနဲ့အမေရိကန်ဆွေရကပြစ်တင်ရှုတ်ချပါတယ်။ဒီလိုရဟာဘယ်လိုနည်းနဲ့မှတီးခတ်နိုင်စရာမရှိဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကပြောပါတယ်
။このような挑発行動は断じて容認できず北朝鮮に対し
အခုလိုရန်လိုတဲ့ပြုမှုမျိုးကိုဘယ်လိုနည်းနဲ့မှခွင့်မလွှတ်နိုင်ပါဘူး။ကျွန်တော်တို့ပြင်းပြင်းထန်ထန်ကြောက်ကွက်ပါတယ်။မြောက်ကိုရီးယားဆွေရအနေနဲ့ဒီလိုရန်လိုတဲ့လုပ်ရက်တွေကိုရပ်တန့်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီဆိုဗီယက်ချက်တွေကိုလိုက်နာဖို့လူမျိုးရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့ကျွန်တော်တို့ဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကဦးဆောင်ပြီးဒီကနေ့အစည်းအဝေးမှာတိုက်တွန်းဆောင်ရွက်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါကပြောသွားတာပါဂျပန်နိုင်ငံတူတူမျိုးတော်မှာဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေသုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပနေချိန်မြောက်ကိုရီးယားကဒုံးကျည်ဆန်သက်ပြစ်လွတ်ပြီးနိုင်ငံပိုင်းကြမှာပဲအဲ့လိုပြောတာပါအခုနောက်ဆုံးဒုံးကျည်ကိုတော့ဒီကနေ့ဒေသစံတော်ကြီးမနေ့9နိုင်ခွဲလောက်ကရှင်ပိုမြို့အနီးမှာမြောက်ကိုရီးယားကပြစ်လွတ်ခဲ့တာမှာကီလိုမီတာ900အထိရောက်အောင်ပြစ်ခတ်နိုင်ပြီးဂျပန်ပင်လယ်ထဲကိုကျသွားပါတယ်။ဒီစံတပ်မှုဟာအမေရိကန်ကုန်တွင်ပိုင်းဒါမှမဟုတ်ကမ္ဘာပေါ်ကဘယ်ပြစ်မှတ်ကိုမဆိုနျူကလ িয়ার လက်နက်နဲ့ပြစ်ခတ်နိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ရဲ့စီရေးစွမ်းရည်တိုးတက်လာတာကိုကြားလိုက်တာဖြစ်ပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကကာဗွန်တလုံးပောက်ခွဲတာကြောင့်လူတယောက်သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်။ဖထာနီကန်ယူရန်မျိုးကဟိုတယ်တစ်လုံးအပြင်ဘက်နားမှာရပ်ထားတဲ့ကားကိုဖောက်ခွဲလိုက်တာကြောင့်ကာရိုဂီဘားဆိုင်တစ်ခုနဲ့အနေခံတစ်ခုအပါအဝင်ဟိုတယ်ဝင်ပေါင်းနဲ့အနီးနားကအဆောက်အုံတွေအကြီးအကျယ်ပျက်စီးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတွေအလုံးဟာထိုင်းနိုင်ငံသားတွေပါ။ဟိုတယ်ကားရပ်တဲ့နေရာမှာထောင်ထားတဲ့ဘုံးတစ်လုံးကိုမိနစ်ပိုင်းစောပြီးတော့ဖောက်ခွဲခဲ့သေးပေမဲ့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအပန်းမြေကမ်းခြေမြို့တွေမှာဩဂတ်စ်လ17ရက်နဲ့12ရက်နေ့တွေတုန်းကလည်းဘုံးတွေဖောက်ခွဲတိုက်ခိုက်တာကြောင့်လူ၄ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပြီးတဲ့နောက်အင်္ဂါနေ့ကအဲ့ဒီတိုက်ခိုက်မှုဖြစ်တာပါထိုင်းနိုင်ငံတောင်ပိုင်းကရှာလာပတာနီနဲ့နာနာတီဝက်ပြည်နယ်တွေမှာမွတ်စလင်ခွဲထွက်ရေးဝါတွေတွေလက်နက်ကင်တိုက်ခိုက်နေတာဟာ12နှစ်ကျော်သွားပြီဖြစ်ပြီးတော့လူပေါင်း6500ကျော်သေဆုံးခဲ့ရပြီပါပြီရှင်
ဂျာမနီနိုင်ငံစာလိုက်ကနေတစင်ရောက်လာတဲ့ခမန်းကြီးကာလာပေါ့စီအမေရိကန်ဒေါ်လာ8000ကျော်လောက်အထိတန်ဖိုးရှိတဲ့စိတ်ကြွစီပြား2000ပါလာတဲ့ပါစီတို့နှစ်ထုပ်တင်စီရမိထားတာကိုဖိလစ်ပိုင်မိုးရစီဝါဒါစီနေနေဌာနကဒီကနေ့သတင်းမီဒီယာတွေကိုပြပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကစာလိုက်ကနေတစင်အဲ့ဒီပါစီတို့တွေဖိလစ်ပိုင်ကိုရောက်သွားတာပါ။ဗိုက်တာမင်အားစီတွေလို့စီးရင်ပြထားပေမဲ့စိတ်ကြွစီတွေဖြစ်နေတာကိုအနံ့ခံကွေးတွေကရှာတွေ့ခဲ့တာပါ။အဲ့ဒီအထုပ်တွေကိုဘယ်သူလာထုတ်မလဲဆိုတာစောင့်နေချိန်မှာပဲအာနာဘန်တွေကတင်စီထားပြီးအခုချိန်ထိတော့ဘယ်သူကမှလာမထုတ်သေးပါဘူး။ဖိလစ်ပိုင်သမ္မတအစ်ရိုဒရီဂိုဒူတာတေဟာတရားမဝင်မိုးရစီဝါတုံးဆွဲမှုတွေကိုဦးဆောင်တိုက်ဖြစ်နေသူတူဖြစ်တယ်လို့ဒီမိုးရစီဝါတိုက်ဖြစ်ရေးလူရှာမှုတွင်မိုးရစီတုံးဆွဲသူနဲ့ရောင်းဝယ်သူတွေဖြစ်တန်လျာရှိသူ1900ကျော်အသက်ခံခဲ့ရပြီပါပြီရဲတပ်ဖွဲ့တာဝန်ရှိသူတို့ချို့ဟာတန်လျာရှိသူတွေကိုတပ်ဖြတ်နေပြီးသူတို့ကိုယ်တိုင်ကလည်းတရားမဝင်မိုးရစီဝါကုံတွင်မှုတွေမှာပါဝင်ပတ်သက်နေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ
်ဩစတြေးလျနိုင်ငံအရှေ့မြောက်ပိုင်း Queensland ပြည်နယ်တဲခူးဆောင်တို့ကမှဗြိတိန်မျိုးသမီးတူကိုဓာတ်နဲ့အသေးထိုးတက်ခဲ့ပြီးတခြားမျိုးသားနှစ်ယောက်ကိုလည်းထိခိုက်ဒဏ်ရာရစေခဲ့တဲ့တိုက်ခိုက်သူပြည်သက်နိုင်ငံသားဟာအာရဗ်ဘာသာနဲ့အလာဟူအက်ဘာကြီးမြတ်တဲ့အလာရှင်မြတ်လို့အဟစ်ကျွေးကျော်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းဩစတြေးလျရဲတပ်ဖွဲ့ကပြောပါရယ်အသက်29နှစ်အရွယ်တိုက်ခိုက်သူဟာအာရဗ်စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်မှုရှိနေတာမျိုးတော့မတွေ့ရပဲသူတူဦးတဲ့တသက်လှုပ်ဆောင်မှုရတယ်လို့ Queensland ပြည်နယ်ဒုတိယရဲမှူးကြီး Steve Goskuski ကပြောပါရယ် တခဲသူဟာဆွံ့ရဝါဒဆွဲနဲ့လောက်ကြလားဒါမှမဟုတ်တခြားအကြောင်းအရာတစ်ခုခုကြောင့်လှုပ်ခဲ့တာလားဆိုတာကိုသိနိုင်ဖို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်ခွင်းစ်လန်ပြည်နယ်မြောက်ပိုင်း Home Hill မြို့ကတဲခုဆောင်တစ်ခုမှာအင်္ဂါနေ့ညပိုင်းတုန်းကတိုက်ခိုက်ခံမှုဖြစ်ခဲ့တာပါတိုက်ခိုက်ခံရတဲ့နေရာမှာပဲအသက်20နှစ်အရွယ်ဗြိတိန်အမျိုးသမီးသေဆုံးခဲ့ပြီးတော့အသက်30အရွယ်ဗြိတိန်အမျိုးသားတဦးလည်းဆေးရုံတင်ထားရတယ်လို့ဆိုရင်ရတဲ့အခြေအနေမှာရှိပါတယ်။နောက်ထပ်ဒေသခံအမျိုးသားတဦးကတော့အနည်းငယ်ထိခိုက်ဒဏ်ရာရခဲ့ပြီးစေဝါကူတာမှုခံယူခဲ့ရပါတယ်ရှင်
။အမေရိကန်နိုင်ငံကြီးဆိုင် Forbes Magazine ကနှစ်စဉ်ထုတ်ပြန်တဲ့ဝင်ွေအကောင်းဆုံးရုပ်ရှင်မင်းသမီးတွေထဲအိန္ဒိယ Bollywood မင်းသမီးတယောက်နဲ့တရုတ်မင်းသမီးတယောက်လည်းပါလာပါတယ်။အင်္ဂါနေ့မှာ Forbes ကထုတ်ပြန်တဲ့စာရင်းထဲဒီနှစ်မှာလည်း Jennifer Lawrence ကအကောင်းဝင်ွေအကောင်းဆုံးမင်းသမီးအဖြစ်ဆက်ပြီးရှိနေပါတယ်။ဝင်ငွေဒေါ်လာတန်း650ရထားတဲ့ Hunger Games ဇာတ်လမ်းတွေနောက်ဆုံးထွက်ကားကနေ Jennifer Lawrence ဟာဝင်ငွေအများပြားရထားတာပါ။ Agatha ထိတ်လန့်သေးဘူး Passengers စကားတွေတ িয়োগ ဆောင်ကဂျူတင်ငွေအများပြားရခဲ့တာကြောင့်လဲဝင်ငွေစုစုပေါင်းဒေါ်လာ46တန်းရှိခဲ့ပါတယ်။ဒုတိယဝင်ငွေအများဆုံးမင်းသမီးက Ghostbusters စကားကိုအမျိုးသမီးတ িয়োগ ဆောင်တွေနဲ့ကြီးပဲပြန်ရိုက်တာမှာဒူးပါဝင်ဖြစ်တဲ့ Melissa McCarthy ဖြစ်ပြီးသူ့ရဲ့ဝင်ငွေကဒေါ်လာ33တန်းပါ။တရုတ်မင်းသမီးဖန်ပင်ပင်ကဒေါ်လာ18တန်းဝင်ပြီးနံပါတ်၄ချိတ်ပါတယ်။ဖန်ဟာတရုတ်မှာနာမည်ကြီးနေတာနှစ်တော်ကြာပြီဖြစ်ပြီးမကြသေးခင်ကတော့ဟောလိဝုဒ်ရုပ်ရှင်တွေမှာပါလာတာကြောင့်ပိုပြီးတော့သတိထားမိလာကြတာပါ။ဒီနေ့စီးရင်မှာအစ်စ်ပါလာတာကတော့ဒေါ်လာ10တန်းဝင်ငွေရှိတဲ့ Bollywood မင်းသမီးဒီပီကာပဒူကိုနီပါ။ပဒူကိုနီဟာစီးရင်မှာပါတဲ့တခြားမင်းသမီးအများပြားလိုပဲသူ့ရဲ့ဝင်ငွေအများစုကိုကွန်ဗီစီကြော်ညာတွေကနေကြတာပါ။စီးရင်ထဲမှာပါတဲ့တခြားမင်းသမီးတွေကတော့ American တွေကြီးပါပဲ။Hollywood Bollywood နဲ့တခြားနေရာတည်တည်ကမင်းသမီးတွေဟာသူတို့နဲ့မင်းသားတွေကြားဝင်ငွေကွာမှုကြီးမားတဲ့ပေါ်အခုခါမှာတော့ဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တိုင်နယ်မှကင်ပြူထွေးတို့ကြီးညာပေးခဲ့တာပါခုနအစည်းအဝေးဆက်ဆက်ချင်းမှာစစ်ပိုင်းဆိုင်ရာချုပ်ရွေးမှုအနေငယ်ရှိခဲ့တာကိုတောင်းပန်အပ်ပါတယ်အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့ငလင်လှုပ်ခတ်မှုကြောင့်ပျက်စီးမှုဖြစ်ရတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးပါမယ်ဒီနေ့လှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်ပုဂံမျိုးကရှေးဟောင်းဖျားရာနဲ့ချီပြီးပြိုကျပျက်စီးခဲ့ရပြီးရှေးဟောင်းဖျားတွေအနီးမှာရဲလုံးုံရေးချထားပါတယ်ပြည်နယ်နဲ့တိုင်းတော်များများလဲခံစားကြရတဲ့အင်အားပြင်းငလင်ကြောင့်လူသေဆုံးမှုတွေရှိခဲ့တယ်လို့နိုင်ငံတော်ဝန်ဇေဒီပထိုးတွေရှေးဟောင်းအဆောက်အဦတွေလဲပြိုကျပျက်စီးကြရပါတယ်အခြေအနေသေးစိတ်ကိုမှတ်သိကြီးထက်ကတင်ပြပေးမှာပါရှင
်မန္တလေးမြေငလင်တိုင်းတာရေးစခန်းရဲ့အနောက်တောင်ဘက်123မိုင်ကိုဗဟုပြုလှုပ်ခတ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့အင်အားပြင်းငလင်ကြောင့်ကနဦးရရှိတဲ့တည်င်းကြီးအရာအနည်းဆုံးလူ3ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်ရှေးဟောင်းမြို့တော်ပကံမှာတော့ဖျားဇေတီတော်တရားကျော်ပြိုကျပါတယ်ပြိုကျခဲ့တဲ့အရေးကြီးတဲ့ရှေးဟောင်းဇေတီတွေကတော့အခုရဲတပ်ရင်တွေကလုံခြုံရေးရယူထားတယ်လို့ပြန်လည်ထိမ့်သိမ့်နိုင်ဖို့အတွက်အရေးပေါ်စီဝေးနေကြပါတယ်ပကံရှေးဟောင်းညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဖျားတွေအပြိုပြက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှတ်တမ်းတင်မဲ့ရှင်းလင်းကောင်းမဲ့လိုအပ်တာတွေကျွန်တော်တို့ဆောင်ရွက်ဖို့အတွက်အခုဖျားမှာစီဝေးလုပ်နေပါတယ်ဌာနပေါင်းစုံအကုန်လုံးပါပါတယ်နော်ဒီအရင်နဲ့ပတ်သက်ပြီးတော့လည်းလုံခြုံရေးကိုလည်းပြည်ထဲရနေပြီတော့ရဲတပ်ရင်းတွေထုတ်ပြီးတော့ကျွန်တော်လုံခြုံရေးကိုလည်းပြေးထားပါတယ
်အခုချိန်ထိလက်ရှိကောက်ယူရရှိတဲ့စီးရင်တွေအရာပြိုကျတဲ့ဖျားပထိုးပေါင်း100ကျော်ရှိသွားပြီလို့လည်းညောင်ဦးမြို့နယ်တိုင်းဒေသကြီးလွတ်တော်အမှဦးမြင့်စိန်ကပြောပါတယ
်အခုလက်ရှိကကျွန်တော်140ကျော်လောက်တော့ရောက်သွားပြီဒါစီးရင်အတိအကျမှုသေးပေါ့နော်နောက်ထပ်လည်းကျွန်တော်တို့စီးရင်တွေထပ်ကောက်မိကြတာတော်တော်လေးပြည့်သွားတယ်6တန်းမှ8ဆိုလဲတော်တော်လေးပြင်းတယ်အရင်တော့85လောက်တဲ့ scale လောက်ရှိတာပေါ့ဒီရည်ဒီစိန်ဘူးပြုတ်ကြတဲ့နေရာတွေလည်းစီစဉ်မှုတွေပြန်ပြေးတာတွေလည်းရပါတယ်ဗျ။ရှင်ရှောင်းတာနာနဲ့ကျွန်တော်တို့တန်တဲ့ဒီအုပ်ချုပ်ရေးပိုင်းနဲ့ကျွန်တော်တို့ဒီဟွာလုံးနဲ့ကျွန်တော်ကိုယ်စားလှယ်တွေနဲ့တွားပြီးတော့ချက်ချင်းအဲ့နေရာတွေမှာကိုကျွန်တော်တို့တကယ်ဟိုစီဒီကြီးတွေရှောင်းစီဒီကြီးတွေတက်မှာတော့ကျွန်တော်တို့တခါတည်းဟိုပိတ်လိုက်ပါတယ်ဗျ။ပြိုတကယ်ဟိုကျွန်တော်တို့ပြိုကျတဲ့နေရာတွေဆိုရင်ကျွန်တော်တို့ချက်ချင်းပိတ်လိုက်ပါတယ်
။ပြိုကျခဲ့တဲ့အထဲလူသီများတဲ့ဖျားပထုတွေလည်းပါတယ်လို့တိုင်းဒေသကြီးလွတ်တော်အမှဦးဝင်းမြင့်ခိုင်ကလည်း VOE ကိုပြောပါတယ်။
တော်ဆရာလေးတွေကလောကနန္ဒဆွေတော်ကစိန်မှုတော့ပြုတ်ကြတယ်။အဲဟုတ်ပြီ။နောက်ကျွန်တော်တို့ခီးလို့ပြင်းလို့ကခီးခီးတော်ကြီးပြုတ်ကြတယ်။ကျွန်တော်တို့ဒီမင်္ဂလာစီဒီကလည်းကျွန်တော်တို့အပေါ်ပိုင်းအောက်ရည်တွေကိုတစ်ဆန်းပက်ကြတယ်။နောက်ပြီးတော့မြက်ကပါစီဒီကလည်းကျွန်တော်တို့ဖောင်းရည်ချီအပုံပြိုးကြတယ်။အဲတကူကြီးဟိုလူကြီးများတဲ့ဆရာကြီးတော့ဟိုအဲ့လောက်လေးပုံဆရာမရယ်နော်။ကျွန်တော်တို့ဟောပြင်းလဲ။ဒီကအကုန်လုံးလိုက်ပြီးကျွန်တော်တို့အကုန်ပွက်စင်းနေလို့ပါနော်ဆရာမ
။၆မြို့ရဲ့အနောက်ဖက်72မိုင်အကွာမှာဗဟုပြုလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်6မြို့အနီး14မြို့မှာလည်းအပြည့်အစည်းတွေရှိခဲ့ပါတယ်။6မြို့တိုင်းဒေသကြီးလွတ်တော်မှဦးစိုးဝင်းကအခုလိုပြောပါတယ
်။အရင်တော့ရှေးစာအုပ်ကြီးတွေနဲ့ကျွန်တော်တို့ဖျားတွေတော်တော်များများပြတ်တာ။ဟိုကျွန်တော်တို့6ဒုတိယပကံလို့ခေါ်တဲ့ဥပုံညာ14လေး။ဒ လောလောဆယ်တော့ဖရားရှစ်စုလောက်ကိုးစုလောက်လောလောဆယ်ကျွန်တော်လိုက်ပြီးတော့အခုတွားနေတော့မယ်ကျွန်တော်ဟုတ်ကျလန်ကျမောက်ကနေပြီးတော့ပြုတ်ကြတာပေါ့ ठी အောင်နာကနေပြီးတော့ကပ်ပြုတ်ကြတော့အဲတိုက်နှလုံးအဲအမိုးပြုတ်ကြတာရှိသူတော့အန်ဒီရဲ့ဘာညာမရှိဘူးပြင်းနေကျွန်တော်တို့တော့အနည်း90တွင်မတွေ့ဘူးသေးဘူးဗျအ
င်းအပြင်းငလင်းဖြစ်တာကြောင့်ဘိုးပြုတ်လှုပ်ခတ်ရ6မြို့အနီးတဝိုက်ဒေသတွေမှာနောက်ဆက်တဲ့ငလင်းတွေလှုပ်ခတ်လာနိုင်တာကြောင့်ဒေသခံတွေသတိထားကြဖို့လဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မို့ဦးကတတိပေးပါရယ်
။အင်အားပြင်းထန်ရင်းကလေးတို့သွားတဲ့တော့ကြောင့်နောက်ဆက်တဲ့ရင်းကလေးငယ်တွေလည်းဒီရပိုင်ပေါ့နော်ဒီရပိုင်တွေလုံနိုင်တဲ့အတွက်ကြောင့်လို့မိရိုနေအောက်ဦးတွေပေါ့နော်ဟိုမဆိုင်ခံမှုဆိုရင်တော့ဒီရပိုင်မှာတော့နေရာပြောင်းဟိုဘေးအန္တရာယ်တွေနေရာကိုပြောင်းရှင်းနေတာကိုတော့လိုပါတယ်ဟုတ်ကဲ့
မြမစနောချင်းပုတ်ထူးနေညနေပိုင်းမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်းနဲ့ရိုက်ခတ်မှုကိုမကွေးတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအရာဝတီတိုင်းနေပြည်တော်ရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့ကပါခန်းစားခဲ့ရတယ်လို့လဲမိုးစလဌာနကပြောဆိုပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးအကျိုးညှိနှိုင်းဆွေးနွေးမှုအကြောင်းတွေကိုတင်ပြပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာဒေါအောင်ဆန်းစုကြည်ကဒီတစ်ချိန်မှာငြိမ်းချမ်းရေးကိုအောင်မြင်လှုပ်စေလိုတဲ့အကြောင်းနဲ့မအောင်မြင်ရင်နောက်တစ်ချိန်အတွက်ဆောင်ဆန်းရမယ့်အချိန်ဟာတိုင်းပြည်ထိခိုက်နစ်နာမယ့်အချက်ကိုစဉ်းစားလိုကြောင်းနောက်ခွန်ဆက်စကားမှာထက်သွင်းပြောကြားခဲ့ပါတယ်ဆွေးနွေးပွဲကတော့ဒီအားလုံးပါဝင်ရေးမှုကိုပဲဆက်လက်ညှိနှိုင်းခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD တို့ဟာဒီကနေ့မနေ့စင်နာရီကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲရဲ့နှုတ်ခွန်းဆက်စကားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကလိုအပ်ချက်ဟာယုံကြည်မှုဖြစ်ကြောင်းယုံကြည်မှုရှိမှပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်ကြောင်းနဲ့ယုံကြည်မှုမရရင်စာချုပ်တွေချုပ်ဆိုထားပေမဲ့အဟောတိကံဖြစ်သွားနိုင်ကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့တယ်လို့အခုအချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်အောင်လှုပ်ဆောင်စေလိုကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။
နိုင်ငံရဲ့ဒီမိုင်းဒေါက်တာအင်တာနက်ရှိပါတယ်အဲ့တော့ခွေးတစ်ခါလို့သွားတယ်ဆိုပြီးညမှာနိုင်ပါတယ်ဒါပေမဲ့ဒီဓာတ်ရဲမှာအခေါ်တိကဖြစ်သွားတဲ့အချိန်လူရဲ့ဒီအချိန်များချင်းအဲ့တော့ဒီမှာတော့ဓာတ်ရဲမှာအခေါ်တိကဖြစ်သွားတဲ့အချိန်ဒီမှာရဲ့အချိန်ဒီမှာရဲ့ဒီမှာရဲ့ဒီဓာတ်ရဲမှာပါနေတဲ့ပုဂ္ဂိုလ်တွေရဲ့အရေးချင်းတွေအကောက်တဲ့အခေါ်တိကဖြစ်သွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒါတော့အောင်မြင်အောင်ဖြစ်တယ်။အောင်မြင်အောင်လုပ်နိုင်လို့ဒီမှာနိုင်ငံရဲ့အများကြီးအကျိုးရှိတယ်ဒီကအောင်မအောင်နိုင်လို့နောက်ဘယ်တော့တောင်းတောင်းနေတဲ့အချိန်တွေမှာကျွမ်းလို့နေတာတော့ဒီကနေလာတယ်ဆိုတော့ကျွမ်းစားတယ်
မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရရှိတာကြောင့်ကမ္ဘာမှာသာမကဒေတာတွင်းမှာပါဖွံ့ဖြိုးတိုးတက်မှုနှောက်ကြခဲ့ရကြောင်းလည်းထောက်ပြခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအဖွဲ့အစည်းအလုံးပါဝင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်ဦးခွန်မြင့်ထွန်းကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ27ရာစုပင်လုံးညီလာခံကိုချောမောအောင်မြင်စွာကျင်းပနိုင်ရေးနဲ့ဒီ NCA ပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့ဒန်းလူကြီးတို့ပူးတွဲပြီးတော့အကောင့်ထဲပေါ်နိုင်ရေးအတွက်ကိုအဲ့ဒါကိုအဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီအားလုံးပါဝင်ရေးမှုအတွက်ကတော့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေပါဝင်ရေးအတွက်ကိုပေါ့လေ NCA ရဲ့ပြဋ္ဌာန်းချက်တွေအတိုင်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့ NCA ရဲ့ပြဋ္ဌာန်းချက်တွေအတိတ်ပဲခွင့်ဆိုတဲ့အခါမှာကျွန်တော်တို့သဘောထားကြီးကြီးနဲ့ဒီခွင့်ဆိုဆောင်ရွက်ကြဖို့လည်းတောင်းဆန်းစီတီကပြောကြားခဲ့ပါတယ်။အဲ့တော့ကျွန်တော်အားလုံးပါဝင်မှုကိုတော့ဒါကိုတော့အခြေခံထားပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းခဲ့ကြပါဟုတ်ကဲ့
လောလောဆယ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲက NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့၁၀ဘွဲ့လောက်ပါဝင်တက်ရောက်ဖို့ရှိနေပြီးတအန်းခေါ်ပလောင်ကိုကန်းနဲ့အေအေခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်ရေးကတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးပါဘူးအင်ကာနေကတော့2015ရွေးကောက်ပွဲမှာလွှတ်တော်တရရက်မှာအရွေးချယ်မခံရတဲ့နိုင်ငံရေးပါတီ80ကိုစားကိုယ်စလဲ၅ဦးတက်ရောက်ဖို့ရွေးချယ်ရမှာတော့နိုင်ငံရေးပါတီ80ကလက်မခံခဲ့ပါဘူ
း။ကိုမိုးစောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာကတည်းကချမှတ်သုံးဆွဲလာတဲ့အရေးပေါ်ဥပဒေကိုပယ်ဖျက်ဖို့အဆိုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။ အာနာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်ဒုတ်တစ်ခုတစ်ဖွဲအသုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့အဆိုကိုပြည်သူ့လွှတ်တော်မှအတည်ပြုလိုက်ပါပြီ။တက်မတော်ရာရှိများနဲ့တန့်ခိုင်ရေးပါတီအမတွေကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်အမေခါကသတင်းပေးပို့ထားပါတယ်ရှင်
။1950ပြည်နှစ်အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းပေးဖို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကပြည်သူ့လွှတ်တော်ကိုပြီးခဲ့တဲ့ဒီလအစောပိုင်းကတင်သွင်းခဲ့တာပါ။ဒီရုပ်သိမ်းတဲ့ဥပဒေကြမ်းအပေါ်မှာဥပဒေကြမ်းကော်မတီဝင်အများစုကတော့ရုပ်သိမ်းဖို့သဘောတူခဲ့ပေမယ့်အချို့သောဥပဒေကြမ်းကော်မတီဝင်တွေကတော့ဥပဒေတစ်ခုလုံးကိုမရုပ်သိမ်းသင့်ကြောင်းသဘောထားတွေပေးခဲ့ကြပါတယ်။တမရော်ရာရှိတွေနဲ့ကြန့်ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်ကိုထောက်ပြပြီးဒီဥပဒေကိုမယုံသိမ့်ဖို့နဲ့ဥပဒေတစ်ခုလုံးကိုပယ်မဲ့အစားခင့်နဲ့အညီပြင်ဆင်ဖို့တင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်မှာဒီဥပဒေကိုယုံသိမ့်ဖို့ဆွေးနွေးခဲ့တာမှာတော့တမရော်သားကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးကြီးအောင်မြင့်ကဒီဥပဒေကိုစိတ်ခံစားမှုတသက်နဲ့ယုံသိမ့်ဖို့မလုပ်သင့်ကြောင်းနိုင်ငံတော်လုံခြုံရေးနဲ့နိုင်ငံတော်လုံခြုံရေးအတွက်လှုပ်ဆောင်ပေးနေသူတွေအတွက်ဒီဥပဒေဟာမရှိမဖြစ်ရှိနေသင့်တယ်လို့သူကအခုလိုပြောဆိုခဲ့ပါတယ်
။နိုင်ငံတော်အတွင်းအကြမ်းဖက်မှုပြုလုပ်ရန်ကြိုတင်ကြရစမ်းနဲ့ဥပဒေပြည်ထောင်စုများကိုကြိုတင်တားဆီးနိုင်မှသာနိုင်ငံတော်နဲ့နိုင်ငံသားများရဲ့လုံခြုံမှုကိုအပြည့်အဝအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။လုံခြုံမှုရှိစေဖို့လည်းတရားဥပဒေစိုးမိုးရေးကိုအထောက်အကူပြုစေဖို့ကြားရန်ထားတဲ့ရေးပေါ်စီမံမှုအဥပဒေဟာလက်ရှိအချိန်ဒီမှာလည်းကျင့်သုံးဆောင်ရွက်ရန်လိုအပ်တဲ့ကဲ့သို့နောင်နယ်လည်းပဲဆက်လက်တည်ရှိနေရမယ်ဥပဒေတရားဖြစ်ကြောင်းဆွေးနွေးတင်ပြလိုပါဒီဥပဒေကိုရုပ်သိမ်းခဲ့မယ်ဆိုရင်အကြမ်းဖက်မှုဖြစ်စဉ်များကိုဖန်တီးပြီးပြည်သူလူထုအပေါ်ချင်းကြောက်အန္တရာယ်ပြုရန်ကြံရည်နေသူများကိုထိထိရောက်ရောက်ဟန်တားနိုင်မယ်ဥပဒေမရှိတော့ပဲအဲ့ဒီအာဏာချက်ပေါ်ဖွင့်ကောင်းယူပြီးဥပဒေမဲ့ကျူးလွန်မှုများဆင်ဆဲမပြတ်ဖြစ်ပေါ်လာနိုင်ပါတယ်
ပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်တက်တန်းအတွင်း2012ခုနှစ်ကတစ်ကြိမ်2015ခုနှစ်ကတစ်ကြိမ်အဲ့ဒီဥပဒေကိုရုပ်သိမ်းဖို့အစိုးတင်သွင်းခဲ့ပေမယ့်မဲခွဲဆုံးဖြတ်ရမှာရှုံနေခဲ့ကြပါတယ်။ဒီဥပဒေရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတော်လုံခြုံရေးပိုင်းပေါ်မှာဘာအနေချက်မှရှိလာမှာမဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဝင်ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုတင်ပြခဲ့ပါတယ
်။အရေးပေါ်စီမံမှုအဲ့ဥပဒေကိုရုပ်သိမ်းလိုက်ပါကလည်းပြစ်မှုကျူးလွန်လူများကိုမြတ်တာတော်ဥပဒေပြဋ္ဌာန်းချက်များပါသည့်အခြားဥပဒေများဖြင့်အရေးယူနိုင်သည်သာဖြစ်ပါသည်။နိုင်ငံတွင်အရေးပေါ်အခြေအနေများပေါ်ပေါက်လာပါကလည်းမြည်တို့မြည်ပုံစီမံဆောင်ရွက်ရမည်ကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7တွင်အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်၌အသေးစိတ်တိကျစွာရေးသားပြဋ္ဌာန်းထားပြီးဖြစ်ပါသည်။
ဒီဥပဒေကိုပြီးခဲ့တဲ့ပထမအကြိမ်ပြည်သူ့လွှတ်တော်မှာရုပ်သိမ်းဖို့စူးစမ်းခဲ့တဲ့အမျိုးသားဒီမိုကရေစီပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဦးသိန်းညွန့်ကတော့ရုပ်သိမ်းနိုင်လိုက်တဲ့အပေါ်သူကအခုလိုမှတ်ချက်ပြုခဲ့ပါတယ
်။မင်းများဆိုတာနိုင်ငံရေးစီးပွားရေးကိုတော့လူလူသိမ်းပြဖို့ပြီးတော့ဆားတဲ့ပုံမှာဖြစ်တယ်။အဲဒီတိုင်းပဲကျွန်တော်လည်းရဲနိုင်ငံရေးမှုတွေမှာငါးရနဲ့ဆားအကျုံပြရတယ်လို့ငါးစားနဲ့မဟာတာဝီဦးဝင်းရှင်ကိုသာဆောင်ရမှာနောက်ဆုံးပြလိုက်ရဲ့စစ်တာဆိုရဲ့မမန်ကိုဖိတဲ့နော်ဟိုဟာရေးသားချင်းတို့ဘာလို့ဆိုတဲ့ပုံမှတ်ကြည့်ဒါအင်မတန်ကြီးဘူးကသာပြီးဖွင့်ထုတ်ရတဲ့ပုံမှတ်ပေါ့အရေးပေါ်ကာလဥပဒေကိုပြုတ်သိမ့်ပြီလေဒါဒီနေ့နော်နိုင်ငံတော်ပုံကမှုလို့ဒါဒီလည်းမဲ့ပုံမှတ်တို့နော်ကနလွယ်မှားစွာတရားရေးသားမှုတို့ကိုအရေးယူနိုင်တဲ့နော်ဥပဒေပြဋ္ဌာန်းချက်တွေဟာရန်ကုန်ကြီးမှာလည်းရှိတယ်။ဟောဒါကြောင့်ဥပဒေပဋ္ဌာန်း1950ရေးပေါ်စီမံမှုဥပဒေကိုအရင်ဆုံးကျွန်တော်ရုပ်သိမ်းမှုအစုတင်လက
်အရေးပေါ်စီမံချက်အဥပဒေကိုရုပ်သိမ်းဖို့တင်သွင်းခဲ့တဲ့အခုဥပဒေချမ်းကိုအမျိုးသားလွှတ်တော်မှဆက်လက်ဆွေးနွေးရအောင်ပါပါ။ဒီဥပဒေဟာအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်နာမည်ကြီးခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရကသူ့ဟာသူအကာအကွယ်ယူပြီးအများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုဖြစ်တယ်လို့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကြုံတွေ့ရတဲ့ပြဿနာတွေဘက်ကိုလည်းတလဲကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေတဲ့ရွှေ့ပြောင်းအလုပ်သမားတွေအထူးကရင်ဆိုင်ရတဲ့ပြဿနာတစ်ခုဖြစ်တဲ့ အလုပ်လုပ်ခွင့်ကပ်ပြားတွေနိုင်ငံကူးလက်မှတ်တွေစာရွက်စာတမ်းတွေကိုထိုင်းအလုပ်ရှင်တွေကသိမ်းဆည်းထားတာဒါမှမဟုတ်ရင်လေသူတို့ကိုလာရောက်ပို့ပေးတဲ့ပွဲစားတွေကသိမ်းဆည်းထားတာတွေဖြစ်နေတဲ့အတွက်ဒီလိုသိမ်းဆည်းထားတဲ့အလုပ်ရှင်တွေကိုထိုင်းအလုပ်သမားဝန်ကြီးဌာနကထောင်ဒဏ်6လကနေငွေဒဏ်3သိန်းအထိအေးအေးယူဖို့ဩဂုတ်လ22ရက်နေ့ကအမိန့်ချမှတ်လိုက်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်အမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာရွှေပြောင်းလုံသမားတန်းနဲ့ချီပြီးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံတွင်းမှာမြန်မာလူသမားတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာတော့မိမိတို့ရဲ့အလုပ်လုပ်ခွင့်ကပ်ပြားတွေကိုမိမိတို့ဘာသာသိမ်းဆည်းထားခွင့်မရှိတဲ့ပြဿနာလဲတစ်ခုအပါအဝင်ဖြစ်ပါတယ်။အလုပ်ကနေထွက်ခွာသွားမှဆိုလို့အလုပ်ရှင်ကသိမ်းဆည်းထားတာပွဲစားကိုပေးရမယ့်နိုင်ငံကူးလက်မှတ်ဖို့နဲ့ထိုင်းနိုင်ငံထဲကိုခေါ်သွင်းလာတဲ့ရေးစကားတွေမကြေသေးတဲ့အတွက်သိမ်းဆည်းခံထားရတာကြောင့်ရဲအနာပိုင်တွေရဲ့ဖမ်းဆီးမှုတွေကိုအလုပ်သမားတွေကမကြာခဏရင်ဆိုင်နေရတာပါ။ဒီလိုရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရွှေပြောင်းလုံသမားတွေအဆင်ပြေစေဖို့ဘယ်အလို့ရှင်မဆိုအလို့သမားတွေရဲ့နိုင်ငံကူးလက်မှတ်တွေဖြစ်စေဝဘမစ်လို့ခေါ်တဲ့အလို့လုံခွင့်လက်မှတ်ပန်းရောင်ဘတ်ကတ်တွေကိုပဲဖြစ်စေတိမ့်စီထားမယ်ဆိုရင်ထိုင်းနိုင်ငံရဲ့1998ခုနှစ်အလို့သမားကာကွယ်စောင့်ရှောက်ရေးဥပဒေပုံမှန်30ပြဋ္ဌာန်းချက်အရအရေးယူဆောင်ရွက်သွားမှာဖြစ်ပြီးထောင်ဒဏ်6လကနေဒဏ်ငွေ3သိန်းအထိပြစ်ဒဏ်ချမှတ်သွားမယ်ဆိုပြီးလူ့သမားဝန်ကြီးဌာနကအလုတ်ကိုင်းတဲ့လူမှုဖွံ့ဖြိုးရေးညွှန်ကြားရေးမှူးမန်ဖန်နီစီယုတ်ထက်ဆက်ကဩဂတ်လ22ရက်နေ့မှာပြောကြားခဲ့ပါတယ်။ဒီဥပဒေဟာအလုတ်သမားတွေအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့ဆိုခဲ့ပြီးအလုတ်သမားတွေဘက်ကလည်းနိုင်ငံကူးလက်မှတ်ကိုကင်ဆောင်ပြီးတခြားအလုတ်ရှင်ကိုပြောင်းတဲ့အခါမှာဥပဒေအတိုင်းပြောင်းရွှေ့ဖို့လိုအပ်တယ်ဆိုပြီးမြန်မာအလုတ်သမားတန်အရာရှိဦးမိုးအောင်ခိုင်ကတော့အခုလိုပြောသွားပါတယ်။
ဘာသူတို့နော်အလုပ်မရနေနေပူပြီးကောင်းတာပေါ့သူနေနေလိုအပ်တဲ့နေရာသူသွားမယ်ဆိုရင်သွားလို့ရတယ်အဆင်ပြေတာပေါ့နောက်တစ်ခုကတော့ပါတယ်ဆိုတော့တနည်းနဲ့တနည်းအလုပ်ကြောင်းသွားလို့ရှိရင်အဲ့သက်စုတွေရှိပြီးတော့တနည်းနဲ့အလုပ်ကြောင်းသွားဟောပါမယ်လို့ပြောတော့ပြတ်သွားမယ်အဲ့ဒါတကူအလန်းရှိတာပေါ့နော်တစ်ဖက်ကကျတော့အလုပ်မတော့ကြောင်းသွားတယ်သက်စုတွေဘာလို့ပြင်းနေလဲအလုပ်မနေမှာလက်ရှိရဲ့အလုပ်မှာပဲသူကလုံနေနေသူရင်းတော့မဆိုးဘူးနောက်တစ်ခုကပါသူအဲ့ဒီသက်စုရေတော့ရှိတော့မှဒီနေ့အလုပ်ကိုသွားလုပ်မယ်ဆိုရင်ဒီမှာဟောပါမယ်ဒီကသက်စုဒီသက်စုတခုတည်းနဲ့မဟုတ်ပါဘူးဗီဇာရှိနေထိုင်ရနေမှာပြေပါနောက်တစ်ခုဟောပါမယ်သုံးမျိုးပေါ့ကောင်းတဲ့ဘိုင်းရတယ်ကောင်းတယ်နောက်တစ်ခုကကလေးလေးအနေနဲ့အလုပ်သမားလေးအနေနဲ့ကလည်းသူတတ်မှတ်တာနဲ့ဆက်ရုံလုပ်ရုံမှာပဲလုပ်မယ်ဆိုရင်ဟုတ်တယ်လားဒီနေ့နေရာမကူးနဲ့မကူးဘဲနဲ့လုပ်မယ်ဆိုကောင
်းဒီဥပဒေဟာအောက်ခြေဘက်မှာဘလောက်ထိအသက်ဝင်မလဲဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုရဲမင်းကဆိုပါတယ
်ထိုင်းမှာလက်ရှိနေထိုင်နေတဲ့လုပ်တဲ့ယာယီပတ်စပို့တွေအခင်းအယောင်တွေအနီတွေစသဖြင့်ပြရပါဘူးထိုင်းမှာအခုလက်ရှိလုပ်ပြီးတဲ့ဘိုင်းရောင်သမားတွေလည်းထိုင်းလုပ်ရှင်တွေလုပ်ငန်းရှင်တွေကတင်ထားတဲ့အလုပ်သမားသူညောင်များစွာရှိနေသေးတယ်မှာဥပဒေအပေါ်မှာပဲထုတ်ထားတာဖြစ်တယ်အောက်ခြေတက်ရောက်မှုရှိမရှိရတော့ကျွန်တော်တို့စောင့်ကြည့်ရအောင်မှာဖြစ်တယ
်ဒါပေမဲ့ထိုင်းဆိုရဟာမကြသေးခင်လပိုင်းတွေကစလို့မြန်မာရွှေပြောင်းလူသမားတွေရဲ့ရင်ဆိုင်နေရတဲ့ပြဿနာတွေကိုတက်နိုင်သမျှစောင့်ရွက်ပေးနေတာတွေကိုတော့အကောင့်ဘက်ကိုဥတီလာတယ်လို့ရှုမြင်ကြအောင်အခုလိုဆက်ပြောပြပါတယ်
ဟုတ်ကဲ့အခုအနေထားမှာဆိုရင်တော့ကျွန်တော်တို့ထိုင်းဘက်ကကျွန်တော်တို့ဒီအမုံနဲ့တက်လာတဲ့လူတွေဈေးနှုန်းချိုးချအောင်ဝက်ပါမစ်ဖိုးတွေတက်တာအောင်လို့ဖြေလျှော့ပေးလာတာရှိတယ်အခုပိုင်းအောင်ဘက်တွေဆိုနည်းနည်းပြောင်းလို့ရမယ်လို့သတ်မှတ်ထားတာရှိတယ်အခုထုတ်ပြန်လိုက်တဲ့ passport တွေပိုင်းအောင်ဘက်တွေလုံရှင်တရေသိမ်းထားအောင်လုံသမားကိုပေးထားမယ်ဆိုတဲ့အားလေးတွေရှိတယ်ဆိုတော့ချွတ်ကြောင်းလုံသမားတွေကဖြေလျှော့ပေးတာလေးတွေတော့တော်တော်ကောင်းလာတာရှိတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်းမှာဥပဒေပါလုံအားကားအဖြစ်တစ်နှစ်ကိုဘတ်300နဲ့တနားရီအချိန်ပိုခြင်း56ဘတ်ပေးဖို့အတွက်ထိုင်းအစိုးရကသတ်မှတ်ထားပေမဲ့ဒီလိုမပေးတဲ့စက်ရုံတွေကိုလည်းတရားစွဲဆိုမှုတွေလုပ်တဲ့အခါမှာအထောက်အထားလက်မှတ်အပြည့်စုံတွေရှိရင်ညှဉ်းနှားကြီးတွေပြန်ရလေးရှိပါတယ်။အရင်တုန်းကတော့ထိုင်းနိုင်ငံတွင်းမှာလုံအားကားနှဲပါမှုပြဿနာတွေနဲ့အမြဲလိုလိုမြန်မာလူသမားတွေဆန္ဒပြမှုတွေဖြစ်ပေါ်နေပြီးအခုထက်ထိလည်းနှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့အလုပ်သမားတွေရဲ့ပြဿနာတွေကရှိနေသေးဖြစ်ပါတယ်။ဒီပြဿနာတွေကိုတော့နှစ်နိုင်ငံတာဝန်ရှိသူတွေကဖြေရှင်းတာတွေကိုစတင်လုပ်ဆောင်နေပြီလို့လည်းမြန်မာလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေကဆိုပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား3000ထက်မနည်းအလုပ်လုပ်ကင်နေပြီးမြန်မာပြည်တွင်းမှာအလုပ်ကင်ရှားပါမှုတွေကြောင့်နေ့စဉ်လိုလိုထိုင်းနိုင်ငံထဲကိုအလုပ်လုပ်ကင်သူတွေကအများအပြားလာရောက်နေစေဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဗီအိုအေမြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရမှာကတော့
အဓိကကတော့ဒီနေ့ဒီမှာကိုပိုင်ချက်ထံကိုရဖို့ကိုချင်မှာကိုပိုင်ချက်ရဖို့
အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတအောင်ဖြစ်ပါတဲ့ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ထူးထူးခြားခြားဖြစ်ပွားခဲ့တဲ့လူသက်မှုတွေကြောင့်ဖြစ်ပေါ်နေတဲ့ရိုက်ခတ်မှုတွေဒေါ်အောင်ဆန်းစုကြည်တရုတ်ပြည်သူ့သမ္မတနိုင်ငံခီးစင်နဲ့အခုတလောမီဒီယာတွေပေါ်မှာတွေ့ရတဲ့စိတ်ဝင်စားစရာအကြောင်းအရာတွေကိုနားဆင်ရမှာပါ။မအိတ်ခိုင်ဦးတင်ပြထားတာကိုဦးဆံမွေကအခုညီတင်ဆက်ထားပါတယ်ရှင်။
ခုဒရင်ဘတ်ထဲမှာတော့ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ကလေးလောင်းပြိုင်လူသတ်မှုနဲ့ရှမ်းပြည်နယ်ဘက်ကသုံးလောင်းပြိုင်လူသတ်မှုတွေကတနင်္ဂနွေလုံးကိုတုံ့လှုပ်စေခဲ့တယ်လို့မီဒီယာတွေမှာလည်းစိတ်ဝင်စားဖော်ပြကြပါတယ်။ဒီသတင်းတွေကိုအနေနဲ့အရရက်ကလူလူကြားမှာပြောဆိုနေကြပြီးပြည်သူလူထုလုံခြုံရေးအတွက်ရဲတပ်ဖွဲ့ရဲ့အခမ်းအနားအပေါ်မေးခွန်းထုတ်နေကြပါတယ်။ဒီအမှုကိန်းနှစ်ခုစလုံးတပ်ဖြတ်ခံရသူတွေထဲမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေပါဝင်နေတာကြောင့်ပြည်သူတွေကအတော်တုံ့လှုပ်ကြတယ်လို့တရခဏီကိုရှာဖွေဖမ်းဆီးနိုင်ခြင်းမရှိသေးတဲ့အတွက်ဝေဖန်ပြောဆိုနေကြပါတယ်။မင်္ဂလာတုံမြို့နယ်ကလေးလောင်းပြိုင်လူတက်မှုမဖြစ်ခင်ရပိုင်းကလူစိမ့်၃ယောက်အင်ကိုလာပြီးတော့အခဲခံနေကြတာကိုတေသူကဓာတ်ပုံရိုက်ထားတယ်ဆိုပြီးတော့တေသူရဲ့မိခင်ကအပြောနဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာဖော်ပြနေတဲ့အဲ့ဒီဓာတ်ပုံကြောင်းရှူတော်မျိုးစုံကနေစိတ်ဝင်စားတုံးသက်ပြောဆိုနေကြတာကိုမြင်တွေ့နိုင်ပါတယ်။အခုလိုသတင်းတွေဖော်ပြတဲ့အခါမှာဘလို့သတိပြုတင်နေဆိုတာကိုအေယာဝတီအင်္ဂလိပ်ပိုင်းရဲ့သတင်းတော့ကိုမိုးမင်းကအခုလိုသူ့အမြင်ကိုဆိုပါတယ
်ဒီကြေးရောရက်ွယ်အုပ်ချုပ်မှုတနင်္ဂနွေလုံးတိုင်းတိုင်းဖြန့်ထားလို့ပြောတယ်အဲဆိုတော့အဲ့တော့ဟိုဒီလိုမျိုးပုံဖြန့်ထားဟာကောင်းတာပေါ့နော်အဲဒါပေမဲ့လည်းအထက်မှပြန်စဉ်းစားဖို့လိုတာအဲ့ဟာကိုဟိုလွေးချော်ပြီးတော့တစ်ဖက်ကိုနော်တစ်ဖက်ဖက်ကိုအဲပလိပကဖက်ကိုမရောက်သွားအောင်ဒီကသင်ဖို့ကိုလိုတယ်ဒါပေမဲ့အခုရှိတာပေါ့နော်ပေါ်ပြချက်တည်းမှာဒီခိုင်ခိုင်မာမာထည့်မထားဘဲနဲ့ဒီလိုမျိုးအတူပဲတကယ်တိရတို့ယူသားမှုနည်းနည်းအားနေသွားတဲ့ပိုင်းမှာကျတော့ပြောရလေးရှိတာပေါ့ဒါကအတုံးလုံးကိုအတိကတော်တော်ကိုသတိထားအောင်အဲလိုဆိုတော့တချို့တွေကကျတော့ဆာဖတ်တဲ့လူကတိတ်နေရှင်းဘူးတန်တရားဖြစ်ခံရတဲ့လူဆိုတာနဲ့တချို့မျက်စိတွေမှာတမ်းမြင်တတ်ကြတာလေးရှိတယ်ဥမာဒီလူတွေကလူတက်မှုကျူလွန်တဲ့လူဖြစ်ကောင်းဖြစ်နိုင်တယ်ပါညာစုပြီးယူဆလိုက်တာမျိုးတို့အဲလိုမျိုးဖြစ်လာအောင်တန်တရားဖြစ်ခံရသူကတန်တရားအဖြစ်ခံရရင်တသက်ပဲသူတို့ဟာအပြစ်ရှိဤမရှိဤဆိုတာကိုတရားရုံးကမဆုံးဖြတ်သေးခင်အထိဒီကိစ္စဟာသူတို့ဟာအာဟိုအပြစ်ရှိတဲ့သူတွေမဟုတ်ဘူးဆိုတာကိုဒီဟိုဒီတာဖတ်တဲ့လူတွေရှင်းရှင်းလင်းလင်းပြောင်းရေးသားဖော်ပြဖို့လိုလိုလိုပါတယ
်ကိုမိုးမြင့်မှာဆက်လက်ပြီးတော့တရုတ်နိုင်ငံကိုချစ်ကြည်ခီတွားရောက်ခဲ့တဲ့နိုင်ငံတော်ဤအတိုင်းမင်္ဂန်ပုတ်ကူနဲ့တရုတ်သမ္မတကိုတွေ့ဆုံခဲ့တဲ့ကိစ္စပေါ်မီဒီယာတွေကဘလို့တုံးသက်ဖော်ပြနေကြတယ်ဆိုတာကိုတင်ပြပေးရစီနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတရုတ်သမ္မတရှီကျင်းပင်နဲ့ပေကျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီခီးစဉ်နဲ့တရုတ်နဲ့မြန်မာဆက်ဆံရေးပြည်လည်မှုကြောင့်မြစ်ဆုံစီမံကိန်းများပြန်ပြီးတော့စလီမလားဆိုတဲ့မေးခွန်းနဲ့အတူဒီစီမံကိန်းကိုပြန်စမယ်ဆိုရင်ကြိုတင်ကန့်ကွက်တဲ့သဘောတွေကိုအင်တာနက်လူမှုကွန်ရက်မီဒီယာတွေနဲ့ပြည်တွင်းတို့စာဆောင်တွေပေါ်မှာဆွေးနွေးရေးသားနေကြတာကိုတွေ့ရတယ်လို့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရေရှည်စီးပွားရေးလက်တွဲသွားဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာတုံ့တက်နေကြတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့ကင်းလို့မဖြစ်နိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကလည်းရုံုံကြည်ကြည်နဲ့အကောင်းဆုံးဖြစ်အောင်လှုပ်ဆောင်နေတယ်လို့သူ့အနေနဲ့ယူဆကြောင်းတင်းစာဆရာကိုဇော်တက်ထွေးကအခုလိုပြောပြပါဗျာ
။မြစ်စုစီမံကိန်းလုပ်မယ်မလုပ်ဘူးဆိုတာကအခုဒီမီဒီယာတွေရဲ့ပန်းစချက်တွေပေါ်မှာအခြေပြုလို့မရပါဘူး။မြစ်နဲ့ပတ်သက်တဲ့ river နဲ့ပတ်သက်တဲ့ commission ကိုဖွဲ့ပြီးအဲ river နဲ့ပတ်သက်တဲ့ commission မှာပါတဲ့သူတွေကဒီမနက်ကရေကုနာဒီဟိုအတက်တက်တဲ့ professional ရတောက်လျှောက်လုပ်ခဲ့တဲ့ဆရာကြီးတွေဖြစ်ကျွန်တော်တို့ဒီဟိုပညာရှင်တွေပေါ့နော်ဘယ်သူ့ဘာ family ဆိုင်နဲ့လုပ်တဲ့ပညာရှင်တွေဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့ report မပါဘဲနဲ့သူတို့ရဲ့ recommendation မပါဘဲနဲ့ကျွန်တော်တို့မြို့ကောင်စီမှာအရေးဆိုတာ လုပ်မယ်လို့ကျွန်တော်ယူဆလို့မရပါဘူးဟိုမြန်မာနိုင်ငံရဲ့စီးပွားရေးကတိုးမပါဘဲနဲ့ဟိုလက်ပတ်နေလို့မရပါဘူးနံပါတ်၁ကပေါ့နော်ဒါပေမဲ့ခုနကဒေါက်တာသုရှိဦးဆောင်နဲ့အစိုးရဖွဲ့ဆက်လာတဲ့ခါမှာဒီအနောက်နိုင်ငံတွေနဲ့ဟိုဘူပါဘက်ကိုဥရောပဘက်ကိုတင်းသွားနိုင်သလားဆိုတဲ့စိုးရိမ်ပူပါမှုတွေတွေ့ခဲ့ပါတယ်ဒါပေမဲ့ဒီဟိုခုနကကျွန်တော်ဖယ်ပြီးတော့သွားလို့ရတဲ့အနေအထားကိုမရှိပါဘူးဒါတကယ် reality ပါအဲ့မဲ့ဒေါက်တာသုရှိကခုနကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြီးတော့သွားတဲ့ခါမှာဒေါက်တာသုရှိနဲ့ဖြစ်နိုင်ကြီးတွေကနေပြီးတော့ပါမြန်မာနိုင်ငံစီးပွားရေးဥပဒေကိုလှုပ်နေတယ်လို့ယူဆပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကဒါမှန်ကန်တဲ့ခြေမှန်းလို့ယူဆပါတယ
်ကုစောတက်ထွေးဖြစ်ပါတယ်ဒီတစ်ပတ်အတွင်းဒရင်မီဒီယာတွေပေါ်မှာတခြားဦးစားပေးပြီးတော့ဖော်ပြနေကြတဲ့အကြောင်းအရာတွေကတော့ EAOD တိုင်းနဲ့မကွေးတိုင်းအတွင်းရည်ကြီးရည်ချမ်းမှုတွေဖြစ်ပေါ်နေတဲ့ဒေသတွေကိုသမရဥထင်ကျော်လိုက်လံကြည့်ရှုအားပေးကူညီနေတဲ့ဒရင်ဓာတ်ပုံတွေကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းထိတ်တန်းကောင်းဆောင်နေရာအပြောင်းလဲရန်ကုန်မြို့တွင်းမြို့နယ်တွေအတွင်းနောက်ဖေးလမ်းကြားတွေကိုတန်ရှင်းရေးတွေစတင်ပြုလုပ်နေပြီဆိုတဲ့အကြောင်းတွေကိုဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီကုန်းထုတ်လိုက်ရပါတယ
်ပတ်စင်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့21ပင်လုံကဘာတွေထွက်ပေါ်နိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်21ရာစုပင်လုံညီလာခံကျင်းပမဲ့အချိန်ရဲ့ပိုင်းပဲလို့အခုချိန်ထိမသေးချာမြေယာမှုတွေအများအပြားကြားနေရပါတယ်ဒါကြောင့်မို့လူတိုင်းမျောလင့်တောင်းတနေတဲ့ပြည်တော်စုငြိမ်းချမ်းရေးရလာတွေကိုထွက်ပေါ်လာနိုင်ပါမလားဘလို့အခက်အခဲတွေရှိနိုင်တယ်လဲဆိုတာတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတောင်နဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးအေးတောင်ခင်ဗျာကျွန်တော်ဒီနေ့အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့21ရာစုပင်လုံညီလာခံကတိုင်းရင်းသားတွေဘာမျှော်လင့်နိုင်တယ်လဲဆိုတာဖြစ်ပါတယ်ဆိုတော့ဒီဥရအဖြစ်ကျွန်တော်တို့တိုင်းရင်းသားတွေလူချင်းနေတဲ့အချက်ကိုအရင်ဆုံးပြောကြပါစို့အချင်းယုံပြီးတော့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေလူချင်းနေတာဘာလဲခင်ဗျာ
အဓိကကတော့ဒီနေ့ဒီမှာကိုယ်ပိုင်ချက်ချင်းခွင့်ရဖို့ကိုယ်ချင်းမှာကိုယ်ပိုင်ချက်ချင်းရဖို့အဲ့ဒီလိုဒီနေ့များနဲ့ဆွေးနွေးကြည့်အောင်သူတောင်းပေါ်ဆိုတဲ့ဒီမှန်ချက်ထားပါတယ
်ဟုတ်ကဲ့ဆိုတော့မကြခင်ကျင်းပါတော့မယ်21ရာစုပင်လုံညီလာခံဟာတိုင်းသားတွေရဲ့တောင်းဆိုချက်ကိုသူတို့ညှိနှိုင်းဆွေးနွေးမဲ့သဘောဖြစ်ပါတယ်။ဘလောက်မျှော်လင့်နိုင်မယ်ထင်ပါလဲတိုင်းသားတွေဟာသူတို့မျှော်မှန်းချက်ရနိုင်လိမ့်မယ်လို့ယူဆပါလား
။ဒီကေတဲ့သူကတန်းပုံခံနေမှာအင်းရည်ကြီးလာခံတကုတ်လုပ်ခဲ့တယ်။ဒါဒီမှာမကြက်ဘူး။ဘုန်းနေတဲ့မရှိခဲ့ရသူပင်လုံးညီလာခံကျင်းပတော့ပြပိုင်မယ်လို့ရတဲ့ချိန်ကဖြစ်တယ်။ညီလာခံမှာတော့ပြည်မီဒီယာတွေကသူကျင်းနေရတာကအလုံးပါဝင်နိုင်တဲ့အနေအထားမျိုးခြံနေရတယ်။ဒီကရေဇူလာတက်ကပြန်ပါတဲ့ဒီနာကမာကဒီရေဂျမ်ပလောင်ရေကိုခန့်ရေဒီသုံးဖွဲ့ကိုလက်မခံတဲ့တစ်ချောင်းဒိုင်းနာဖွဲ့စီတဲမှာနှစ်ဖွဲ့ဝင်ပါလေ။အဖြစ်ခံရခြင်းကိုလက်မတူတဲ့အဖွဲ့နဲ့လက်မမတူတဲ့အဖွဲ့လက်မတူတဲ့အဖွဲ့ကငင်းငင်းညီလာခံလို့တက်တယ်လက်မမတူတဲ့အဖွဲ့ကမတက်ဘူ
း။အမေအဲ့ရအဓိကအဖြစ်ပြီးရတဲ့အစွဲလက်ထက်မှာရှိခဲ့တဲ့အားနေချက်ဒီညာရေးမအောင်မြင်ခဲ့ရတဲ့အကြောင်းရင်းကတော့အလုံးမပါဝင်တော့ပေါ့အဓိကအေအေတို့ကူကန်တို့တအောင်တို့မပါဝင်ခဲ့လို့ဖြစ်တယ်ဆိုရဲသင်ကန်းစာပေါ့အဲ့ဒီသင်ကန်းစာကိုအခုကျင်းပမဲ့ညီလာခံမှာပြန်ပြင်းနိုင်ပြီလားခင်ဗျာအဲ့ဒီသုံးဘွဲပါပါဝင်ပြီးတော့တက်ထိုင်မယ်လို့မျှော်လင့်ရပါပြီလားကို
ကျေးဇူးပါဒီခေတ်ရဲ့ညီလာခံတို့ကတိုင်းရင်းသားလို့ပါဝင်ပြန်မရခဲ့တာကဖြစ်တဲ့ပေါ့ဒါနဲ့ပါဝင်ပြီးတိုင်ကောင်တကယ်ပဲတိုင်းရင်းသားများလိုလားတဲ့ဒီနေ့ဒီမှာကိုယ်ကလက်ထပ်ပြန်ရှိတဲ့ဆွေဆွေပြည်တော်စုထူထောင်ဖို့ဆိုတဲ့ညီမချက်ကတော့တိုင်းရင်းသားအားလုံးတိုင်းရင်းသားလက်နက်ကပြည်များအားလုံးတက်ခွင့်ရအောင်နဲ့ပြည်များအောင်ဆောင်ရွက်နိုင်မယ်လို့ပြောဖို့မဖြစ်ဘူး။အ
ဲဒီတော့တိုင်းရင်းသားရဲ့တရားဥပဒေနဲ့မပြီးသေးဘူးဆိုတဲ့အခါမှာကျွန်တော်သိချင်တာတစ်ခုကဒီဗဟုအစွဲဘက်ကလိုက်လျောဖို့အလားအလာဘယ်လောက်ရှိတယ်လို့ဦးအေးတောင်စုံစမ်းမိပါသလဲ။
ကျွန်တော်လည်းဆရာတန်ရမယ့်ညနေထားတဲ့ဒီနေ့မှာကိုယ်ပိုင်ကြံစည်ရဖို့ဆွေးနွေးပြီးတော့သူ့ထောင်ဖို့ဆိုတာကနှစ်ချောင်းရှိပစီပေါ်ဒီရေးပေါ်မှာလည်းပြီးပါတယ်ဒီနှစ်ချောင်းရှိပစီပေါ်ဒီဘောတက်ခါတော့ခဲခဲလေးအန္တရာယ်ရှိနေတော့မယ်ဒီကတော့နှစ်ချောင်းရှိပစီပေါ်မပြေနိုင်တဲ့ဆွေးနွေးပြီးတော့သူ့ထောင်ဖို့ဆိုတာလည်းမပြေနိုင်သလိုဒီဆွေးနွေးပြီးတော့သူ့ကိုထူထောင်နိုင်ဖို့လားလားမရှိပါနဲ့ဒီရင်းချက်ပြတော့ဒီရင်းငင်းရဲ့ပေါ်ဆောင်ဖို့ဆိုတာလည်းပြနိုင်တယ်လို့ ကျွန်တော်အားတော့မတင်ဘူးဒါပေမဲ့အခုဒီလာမဲ့ညီလာခံမှာတော့အားလုံးတက်ရောက်ပြီးဒီဆွေးနွေးပွဲကနေပြီးတော့ဘုံသဘောတူညီချက်တစုံတရာရနိုင်မှာပါရလာတဲ့ဘုံသဘောတူညီချက်ကိုအမျိုးသားဒီမှန်ချက်အထင်နဲ့အမျိုးသားရေးလုံခြုံရေးအထင်နဲ့ဆက်မှတ်ပြီးတော့နောက်ဆက်လက်ကောင်းတဲ့ပေါ်ဖို့ကျွန်မတို့တရားပြန်နိုင်မယ်ဆိုရင်တော့ဒါတိုင်းတက်ကိုတိအမြင်နဲ့လို့ပြောရမှာဖြစ်ပါတယ
်ဖွဲ့စည်းပုံကိုပြင်ဆိုင်မှတိုင်းသားရဲ့လူကျင်လာရမယ်ဆိုတော့ဖွဲ့စည်းပုံပြင်ဖို့အဓိကအခက်အခဲကစစ်တပ်ပေါ့ခင်ဗျာတက်မတော်ပေါ့သူတို့ရဲ့သဘောတူညီမှုမရလို့ပဲပေါ့တကယ်ပြောရင်တော့
ဟုတ်ကဲ့မှန်ပါတယ
်အဲ့တော့သူတို့ရဲ့စိတ်နေသဘောထားတိုင်းသားရဲ့ပုံမှာထားရှိတဲ့သဘောထားမပြောင်းလဲနိုင်သေးဘူးပေါ့အစိုးရပြောင်းလာခဲ့တယ်ဆိုလည်းပဲ
အဲ့ဒါအမြင်ကတော့အဓိကဒီနောက်ချက်ဖွဲ့စည်းပုံပြင်ရင်းနဲ့ပတ်သက်လို့ဘဝကျွန်တော်တို့တက်တော့တက်တာမှပြီးနေဒီနိုင်ငံအနေထားကအလုံးအလုံးနည်းတယ်လို့ဆက်ချင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားတွေကိုကူစားပြုတဲ့အဖွဲ့အစည်းတွေပင်လုံးမာရုံးကတော့တိုင်းရင်းသားတောင်တန်းနေသားတိုင်းရင်းသားတွေကိုကူစားပြုတဲ့ကိုယ်စားလှယ်တစ်ဖွဲ့စီပဲရှိတယ်နောက်မွန်ရခိုင်စားတဲ့ဟာတွေကြတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဒါဘရင်ကအုပ်ချုပ်ရေးအစိုးရတွေကကိုကူစားပြုပြီးသူပဲရှိတယ်ဆိုတော့အခုတက်လာမဲ့ပင်လုံးနီလာကမှာကြတော့တိုင်းရင်းသားတွေကိုအဓိကကိုစားပြုတာဘယ်သူလဲလက်နက်ကင်အင်အားစုတွေလားတိုင်းရင်းသားတွေရေကောက်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေလားဘယ်သူတွေဟာအဓိကကိုစားပြုလို့ဆွတ်ထားပါလဲခင်ဗျာ
တိုင်းရင်းသားလက်နက်ကင်ပေါ်ရှိနေကြတော့ပုံပြီးတော့အရေးပါတယ်အဓိကကြတယ်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီကလည်းဘယ်လိုပဲဖြစ်ဖြစ်ခါလုံးပေါင်းဝင်ပြီးတော့ပုံရည်မှန်းချက်တစ်ခုပေါ်မှာရပ်တည်နိုင်မယ်ဆိုရင်တော့အပေါင်းဆုံးဖြစ်မယ်လို့ကျွန်တော်အနေနဲ့သဘောရ
ဟုတ်ကဲ့အဲ့တော့အဲ့ဒီလိုဘုံသဘောတူညီချက်ရဖို့အတွက်တိုင်းရင်းသားတမျိုးရဲ့အထက်မှာကိုနိုင်ကပါတီကိုယ်စားလှယ်ရှိမယ်လွှတ်တော်အမတ်ရှိမယ်ဒါလက်နက်ကင်အင်အားစုရှိမယ်တခါအဲ့လိုပဲတိုင်းရင်းသားတွေကလည်းကွယ်ကွယ်ပြားပြားဖြစ်တော့ဒီတိုင်းရင်းသားတွေဘက်ကညီညွတ်မှုကတော့ဘလောက်အလားအလာရှိပါသလဲတဆွေးတဆန်တဲ့ဖြစ်ပါမလားသူတို့က
ဟုတ်ကဲ့ဒီညီညွတ်မှုကတော့ကျွန်တော်ညီမကလောက်မရနိုင်ဘူးပေါ့ကျွန်တော်ကတော့လောကီနိုင်ငံကနေဆုံးဖြတ်ချက်ပေါ်မှာတိုင်းရင်းသားပြည်နယ်ကအဖွဲ့အစည်းအားလုံးတစ်သက်တဆန်နဲ့ကျန်းမာရေးမယ်လို့ညွှန်ငယ်တယ်ဒါပေမဲ့အခုကအခြေခံရဆက်ထားတဲ့ NCA နဲ့မတူတဲ့အဖွဲ့နဲ့ဒီလည်းမထွက်ရတဲ့အဖွဲ့တိုင်းရင်းသားနိုင်ငံရဲ့ပါတီများကလည်းပဲအမြင်လေးယူဆတယ်တိုင်းကြတကူတီကွယ်လွန်မှုတွေရှိတယ်။ဒါပေမဲ့ဘယ်လိုပဲကွယ်လွန်ကွယ်လွန်ဒီမှတ်ချက်ကတော့အခြေခံအားဖြင့်ထူးခြားတဲ့အတွက်ကြောင့်အထူးရှာတဲ့အခါမှာစူပောင်းချက်တည်နိုင်ဖို့အရေးကြီးတယ်လို့ဆက်ပြောပါမယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းပဲဖွဲ့စည်းပုံပြင်ဖို့ဆိုတဲ့နေရာမှာတက်မတော်စစ်တပ်ရဲ့သဘောတူညီမှုကအဓိကကြတယ်သူတို့သဘောမတူနိုင်တာကတော့ဘာကြောင့်လို့သုံးဆက်ပါလဲသူတို့ပြောသလိုပြည်ဆောင်စုပြုကွဲမဲ့အန်ဒီယာကိုကြောက်နေရလို့ပါဘာညာဆိုသူတို့တကယ်ပဲအဲ့ဒါကိုဆွဆွမြဲမြဲယုံကြည်နေလို့လားတဲ့တဲ့မေးရရင်အနာသူတို့ဘက်ကရော့သွားမယ်သူတို့အနာတွေပဲ့ပါသွားမယ်ဆိုတာမျိုးတွေးမိလို့လားဆိုတော့ဦးေးတောင်နည်းနည်းသုံးဆက်ပါဦးပြောနိုင်မလား
အမျိုးသားပြန်လည်ပြန်လည်ရေးထုတ်လိုက်တဲ့ကောင်မနက်ကမှပြောလိုက်တဲ့အချိုကာလတွေကခိုင်းနေတာတွေပါတီဆွဲတွေအယူဆတွေမျိုးမျိုးပေါ်ပြီးတော့နိုင်ငံရေးပဋိပက္ခကနေလက်နက်ကိုင်ပဋိပက္ခဖြစ်လာတယ်။ဒီဘက်ကလည်းပဲနိုင်ငံသားများကပြည်နယ်ရဖို့ကိုယ်ပိုင်ကြံစည်ဖို့ရဖို့ကြိုးပမ်းနေတဲ့မဖြစ်နိုင်တဲ့ကံမှာလက်နက်ကိုင်ပြည်နယ်ရေးတင်လာတယ်။အလားတူပဲကျွန်တော်ချက်စက်နှစ်ခုတက်မတော်ကမှန်တယ်သိလိုက်တဲ့အခါကျတော့တက်မတော်ကအားကျူးနေတဲ့နိုင်ငံရေးပေါ်ရှိတဲ့ပြည်သူတွေပြောမှာအမြင်သဘောထားတွေပြောလို့မရချေ။အဲ့တော့နိုင်ငံရေးရဲ့သဘောထားကနမနိုင်ငံကိုတကယ်ပြည်ထောင်စုသူတော်မှဖြစ်နေနိုင်ငံရေးအဖွဲ့အစည်းများကလည်းပဲနမနိုင်ငံကိုဒီမိုကရေစီနိုင်ငံသူတော်မှဖြစ်နေတမတော်များစုများကလည်းနမနိုင်ငံကိုတမတော်ကဦးဆောင်ကံတန်တဲ့ကောင်ဝင်ပြီးတော့နိုင်ငံရေးရာဖြစ်ပြီးတော့ပေါ်နေမှာရမယ်လို့အမြင်နေရလို့ရှိ
ဆိုအခုထိတမတော်ကအဲ့ဒီအမြင်ကိုကင်ဆယ်ထားတော့မယ်လားခင်ဗျာကျွန်တော်သိချင်တာ
ကအခုလည်းပဲတက်စီတို့ချက်ခံပြန်မှာကတမတော်ဒီအမြင်ကနိုင်ငံရေးမှာကိုယ်ဆောင်ခံနေတဲ့ကပါဝင်ရမယ်လို့ဒီလိုပဲလမ်းကြောင်းမှာတက်ထန်တာတည်းဒါကြောင့်မလို့ဘလို့ကျမကစံထုံးချက်ပေါ်ပြီးပြင်းရင်းခက်ခဲရရှိနေတယ်ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်ရဲ့ဒီကောင်စုရဲ့တိုးတက်အောင်ပေါ်ဆောင်ဖို့ရင်းနေစံထုံးချက်ပေါ်ပြီးမပြေမပြေပြင်ဖို့လိုတယ်
ဝိဒါတာတမရဲသဘောထားကိုလည်းသိရပါပြီတိုင်းသားတွေဘက်ကသဘောထားသူတို့ဘက်ကညှို့ဖို့လိုရယ်ဆိုလည်းသိရပါပြီဝိဒါဟာစီအာပီပီမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲပြီးတော့အကြကြီးလှုပ်လာခဲ့တယ်ဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အကြောင်းတော့ပို့ပြီးတော့သိမယ်လို့ထင်ပါတယ်အဲ့ဒီ NLD
အဲ့ဒီအနေနဲ့ကတော့အနေဒီရဲ့တိုင်းသားတွေပေါ်သဘောထားတော့တိုင်းသားတွေရဲ့လူအချင်းနဲ့ထပ်တူကြတယ်လို့ဝေဆောင်ဆုံးဆက်ပါတော့ခင်ဗျာအဲခါကချက်ပြကြတယ်ခင်ဗျာအခုကတော့ဒီဘက်ပိုင်းကတော့
ตรงนั้นตุ๊ดีเยตบอดาออกมาอารมณ์เนี่ยอันนี้ตบอดาก็ติดชัดดีครับที่ไทยเนี่ยชื่อดีเราเลยอ่ะแล้วก็ทีโลตบอดาชื่อเนี่ยเนี่ยก็ก็คือเป็นเรื่องที่เราต้องดูต้องพูดแค่ดีตาชื่อดีครับชื่อดีตรงนั้นก็จะมาโอเคนอกส่วนเนี่ยอุ้ยทางกูรังก็ประเสริฐที่อยากรู้เป็นลงเนี่ยฮะเต็มละครับเนี่ยแต่ถ้าหุ้นสิงห์นี่จะมาได้มาตรวจสอบดูมีนักการเงินป่ะพวกแย่นี่เลยอยู่ด้วยก็จะยกตัวกับไปลงกองเงินเนี่ยเต็มเลย
တော်ရှိမြတ်ခင်ဗျာတိုင်းရင်းသားစီလုံးညီညွတ်ရေးပြည်ထောင်စုညီညာရေးဆိုတာလူတိုင်းမျှော်လင့်တောင်းတအပ်တဲ့ဆုလက်ကြီးတစ်ခုဖြစ်ပါတယ်ဒါပေမဲ့အမှန်တကယ်အောင်မြင်တဲ့ရလပေါ်ထွက်လာဘူးကတော့တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းကြတဲ့နေရာမှာတိုင်းပြည်ကိုချစ်တဲ့စေတနာရှိတဲ့ဆိုတာကိုအပေးအယူလုပ်ညှိနှိုင်းနိုင်မှုနဲ့ပြသကြဖို့လိုအပ်တယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပါ
ဥကြောဇင်လာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရိနေ့မိနစ်ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရစေအခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ဒီပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ်ရေရှည်နီလန်းကောင်းတွေကိုရှာဖွေနိုင်မယ်လို့မျှော်လင့်ပါသလား။အခုလာမယ့်စနေညတိုင်းရိုင်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က13923188999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ဘရာဇီးနိုင်ငံမှာကျင်းပခဲ့တဲ့2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအိုလံပစ်အားကစားသမားတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုကိုရန်နိုင်ကဆက်သွယ်မြင်းမြန်းပြီးအခုတပတ်ရဲ့အားကစားကဏ္ဍမှာတင်ပြထားပါရရှင်။
ဘရာဇီးနိုင်ငံမှာကျင်းပခဲ့တဲ့ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာမြန်မာနိုင်ငံကအားကစားသမား9ဦးကအားကစားနည်း5မျိုးမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပေမဲ့စူးစိတ်တော့ရယူနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အိုလံပစ်ပြိုင်ပွဲအတွင်းရီယိုမြို့မှာရှိနေတဲ့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုအိုလံပစ်ပွဲအခြေအနေကိုဆက်သွယ်မေးမြန်းခဲ့တာမှာပြေခုံပြပြိုင်ပွဲအကြောင်းကိုသူကအခုလိုစပြောပါတယ
်။ဟိုဆက်လိုက်ဒီတန်5ရောင်ပြိုင်ပါတယ်ခင်ဗျာ။သူအပွဲမှာက28ရောင်ပေါ့နော်။သူကကျွန်တော်24အဆင့်ရတော့ခံရတော့55 50သူ့ရဲ့အကောင်းဆုံးစံပြင်ကိုတော့မဝင်ပါဘူးခင်ဗျနောက်တစ်ယောက်ကတော့ဆွေဒီမြင့်ကကျွန်တော်65ဦးမှာသူက62အဆင့်ရပါတယ်အဲ့တော့သူ့ရဲ့စံပြင်ကတော့ကျွန်တော်မိနစ်16.98ဖြစ်ပါတယ်အဲ့ဒီလေဘာမှဒီမှာရတဲ့အကောင်းဆုံးစံချိန်ကိုတော့မမီပါဘူးခ
ုဟုတ်ကဲ့အဲ့သူတို့ကဘာဖြစ်လို့အကောင်းဆုံးစံချိန်မရကြတာလဲ
ဒီမှာလက်ရှိရှိတဲ့
ဒီရာဒီဦးလူတို့ရှာဒီပင်ကျမ်းမာရဲ့ကောင်းတယ်တကယ်ပြီးတဲ့ခါကျတော့ဖြစ်ဖြစ်တာဖြစ်တာလို့ရှိမှာပြောလဲဟိုပြီးရဲ့ဆိုကျွန်တော်မလန်တော့လောက်กว่าနဲ့သူကဆန်ရပြောင်းသွားဟုတ်တယ်ဦးဆောင်တယ်မြန်မာအကစားအဖွဲ့ကဒီအိုလံပစ်ပြိုင်ပွဲမှာအကစားနေ၅နေဝင်ပြိုင်ခဲ့တယ်ဘလောက်ထိအားရချင်တယ်မို့ရှိလဲဟိုကျွန်တော်တို့လာပြိုင်တာအားသာနေ၅နေပေါ့နော်၅နေမှာကျွန်တော်တို့၃နေရတ င်းလို့ပြေခုံပြင်းနဲ့ရေကူး
အဲ့ဒီအာကစားနည်းနှစ်ခုပေါ့ပြေခုံပြင်းနဲ့ရေခူးမှာကကျွန်တော်တို့ကဘလိုမျိုးအားနည်းချက်တွေရှိနေတာ
ဘာလို့ဒီအားနည်းချက်ဆိုတော့ဒီလက်ရှိကျွန်တော်တို့ရဲ့အာကစားသမားတွေရောဒီမှာတဲဘက်နိုင်ငံကြီးနဲ့ကြည့်ရခါရလို့ရှင်တော့ဟိုရမောလုံးချေခေါ်အားစားကွာလေအဲ့တော့အဲ့လိုမျိုးသူတို့လိုပဲရမောလုံးချေခေါ်အားနဲ့ညီမရဲ့အာကစားသမားမျိုးတွေကျွန်တော်တို့ကဖတ်ပြီးတော့လူစက်ပြပေါ်ရှာမယ်လို့ပေါ့
ဆိုတော့ဒီဥစ္စာကဒီအရန်မောင်းအလုံးထယ်ခွန်အားအဲ့ဒီဟာတွေကွာတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီအားကစားသမားတွေဒီဟိုထွက်လာဖို့အတွက်ပြိုင်ပွဲတွေရောရှိရလား
ပြိုင်ပွဲကတော့ကျွန်တော်တို့ကရှိတယ်ကျွန်တော်တို့ရဲ့ဒီရင်းပြိုင်ပွဲတွေကတော့ကျွန်တော်တို့ကဒီကျွန်တော်တို့ဌာနနေပြီးတော့ဦးစီးဦးဆောင်ကျင်းပရဲ့ပြည်내တိုင်းပြိုင်ပွဲတွေအဲဒီပြိုင်ပွဲတွေကတော့ပုံမှန်ပေါ့နှစ်ဆင်အားကစားပြည်ကလေးညာကျွန်တော်တို့လုပ်နေတယ်ဒါကြောင့်အိပ်ပြန်ပွဲတွေကိုပြန်မှုတက်ဆော့ရတာတိစာကြီးနဲ့ပြည်နယ်တွေမှာအောက်ခြေရက်ွက်ကြီးရအရှင်ကြီးကိုဥယျာဉ်တော်ကလို့ပေါ့ဟိုပြန်ပွဲတွေလုပ်ပြီးရွေးတာနောက်ပြီးတော့အဓိကတော့ပညာရေးဌာနမှာရှိရကျွန်တော်ကျောင်းလူကျောင်းသားတွေအားကစားကိုပုံမှန်လေ့လာလိုက်စားနိုင်အောင်ဒီလိုမျိုးကျောင်းပေါ်ဆိုပြန်ပွဲတွေနဲ့ကျောင်းမှာလည်းကျောင်းရင်းအားကစားလုပ်ပြီးတော့ကျောင်းရင်းပြန်ပွဲတွေဒီလိုလုပ်တာမျိုးတွေတော့ကျွန်တော်
အဲ့တော့ကျွန်တော်ဒီမှာလဲကြည့်ရသလောက်ပေါ့နော်ဒေတာတွင်းနိုင်ငံတွေတော်တော်များများဒီမှာစုရကြတယ်စုရတဲ့ဥစ္စာမှာလဲအလေးမာတို့တနပ်ပြစ်တို့တိုက်ကွန်ဒိုတို့အဲ့လိုမျိုးတွေတော်တော်များများမှာရတာကိုတွေ့ကြတယ်တွေ့ရဆိုကျွန်တော်တို့ကရောဒီနိုင်ငံတွေနဲ့အဲ့ဒီအာကစားနည်းတွေမှာမရှင်းနိုင်ဘူးလားသူတို့တောင်ရသေးတာကျွန်တော်တို့ကရနိုင်တဲ့အနေအထားမရှိဘူးလားမရှိဘူးဆိုရင်တော့ဘာဖြစ်လို့မရနိုင်တာလဲ
စင်ကာပူဆိုရင်စူးစိရရေကူးဒါနဲ့အဲ့စင်ကာပူစူးရတဲ့ရေကူးအားသာမှအမေရိကန်နိုင်ငံမှာကြောင်းတက်ပြီးတော့အဲ့ဒီမှာတိုင်ပကောင်းနေနဲ့လေကျင်ပြန်မောဝင်ပြီးတော့မှအခုဒီပြန်ပွဲကြမှာနိုင်ငံကိုကူစားပြီးတော့လာရောက်ရှင်ပြန်တဲ့ကစားသမားဖြစ်ပါရဲ့ယူရီးယားတို့မလေးရှားတို့ကလည်းထုံးပြီးတော့ကောင်းနေပါပဲအဲ့တော့မလေးယူရီးယားကိုကျွန်တော်တို့ကအလေးမကလက်ကကျွန်တော်တို့ကဟိုသူ့ဘူးတဲ့ကောင်းတဲ့အနေထားလေသူတို့ကိုအခုရှင်းလို့မရတဲ့အနေထားဖြစ်သွားတာဖြစ်ပါလေ
။ဘာဖြစ်လ
ဲ။အဲ့ဒါတော့ကျွန်တော်တို့ဒီအလေးမအားကစားနည်းမှာကျွန်တော်တို့နိုင်ငံကနေပြီးတော့စိတ်ဝင်စားစွာနဲ့နောက်ပိုင်းဟိုဆောင်ရွက်ဖို့အတွက်လူငယ်လူငယ်တွေကိုဒါလုပ်နိုင်မှုလောလောဆယ်လို့တာပေါ့လေ
။အိန္ဒိယချင်းနိုင်ငံဒီစုရသလိုမျိုးကျွန်တော်တို့ဒီအိုလံပစ်ပြိုင်ပွဲမှာဒီလိုမျိုးစုတစိတ်တွေပြန်ရလာဖို့အတွက်ဆိုရင်ကျွန်တော်တို့နိုင်ငံအနေနဲ့ဘယ်လောက်လောက်စောင့်ဖို့လိုဦးမလဲ။ဘာတွေလှုပ်သွားဖို့လို့
ချိန်ပြောဖို့ရတော့ဖြစ်ပါတယ်ဘလောက်လောက်လူလူရမယ်ဆိုတာကိုပေါ့မြင်ကြည့်ပါလေငကိုရောကကျွန်တော်တို့အောင်မြင်တယ်ဘာကြောင့်အောင်မြင်လဲဆိုလို့ရှိရင်လက်ဆိုင်ရာပြည်နယ်တိုင်းတွေကသူ့ပြည်နယ်တိုင်းတွေမှာရှိရက်ပွက်ကြီးရွာမြို့နယ်ခရိုင်အရှင်းဆုံးသောကျောင်းတော်များကိုတစ်ခေတ်ပါတော့လုပ်ပြီးတော့မှရွေးချယ်ရှင်ပြန်ရခြင်းဖြစ်ပါတယ်အဲ့လိုရှင်ပြန်ရတဲ့အတွက်အဲ့ဒီအချိန်မှာဒီနေ့တိုင်းကျွန်တော်လာကြတဲ့အာဇာကမာရဲ့ဆွေးရွှေအမတန်ကြီးမှာပါအဲ့ချေရရတဲ့ဆံပြေဆံရောကိုအခုတရားသမားကြီးကမမီးရဲ့အာဇာကြီးအများကြီးရှိပါလိမ့်အဲ့လိုဆောင်ရွက်နိုင်မှုတွေဝေရင်အားပြီးရင်တာဝန်ရှိသူတွေရဲ့ရှင်မဆောင်ရွက်ပေးနိုင်မှုပြီးရင်လိုအပ်တဲ့အာဇာအထောက်အကူပြုပစ္စည်းပြုစုမှုတာရီဝါမှုတည်ပြီးဒီပြည်နယ်တိုင်းနေရာနေပြီးမှကျွန်တော်တို့ကအရှင်လူမျိုးကစားသမားကောင်းတွေရရင်ကျွန်တော်တို့တိတ်တိတ်ရဲ့အရှင်မှာပုံမှုပေါ်မှုပြီးတော့မှဒါဆိုင်ရကျွန်တော်တို့ဒီကနေ့အားသာပြည်ဒီကနေ့နိုင်ငံကိုရှင်နိုင်မှာဖြစ်ပါတယ်။အလားတူပဲကျွန်တော်ပညာရေးဘက်ကလည်းလူလာတဲ့အလေတဲ့အထက်တန်းတက်တူပေါ်လို့အရှင်းရှင်းအဲ့ဒီမှာကျောင်းလေးအားသာပြန်ဖို့ရခင်လူဝဲရှိဒီကားကတည်းကနေနေနဲ့ဖြစ်ပြီးရောမှကျောင်းလူကျောင်းသားတွေကကစားနည်းတစ်ခုမှကစားပြီးကစားရတဲ့လူတွေတည်းကမှထူးထူးနဲ့ကစားသမားရှင်ရှိဒီပြန်ဖို့အရှင်းရှင်းလေးကိုလုပ်ပြီးမယ်ဆိုလို့ရှိရင်လည်းအားသာကမှကောင်းတယ်ထွက်လာမှာဖြစ်ပါရဲ့ဒါကြောင့်ကျွန်တော်တို့အရင်ကမြန်မာလေးစဉ်အပြင်ဖွဲ့စည်းပြီးဆိုလို့ရှိရင်ကျွန်တော်တို့
ဒီနေ့တည်းကအာဇာသမားပြည်ဝန်ကြီးဌာနအလိုက်ကပူဇော်ပြုတဲ့အာဇာသမားပြီးလို့ရှိရင်တင့်တူပေါ်လေးအကြီးကြီးကိုပူဇော်ပြုတဲ့အာဇာသမားဒီလိုမျိုးအချိုးကြီးကြီးနဲ့လေယူစဉ်တင်းထဲမှာပါဝင်လျက်ရှိအခုကအဲ့အချိန်မျိုးကိုမဖြစ်ဘူးမဖြစ်တဲ့အတွက်ကျွန်တော်တို့ကဒီနေတာဖြစ်တယ်အဲ့လိုဖြစ်ဖို့အတွက်ကျွန်တော်တို့ကချက်လက်ပြီးတော့ပါကျွန်တော်တို့တောင်းရှိသူအတီးတီးနေရာဒီဒီရလေပြီးတော့ဒီစိတ်တဲ့အပြင်နဲ့ကျွန်တော်ပြန်လို့မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့မှလည်းအေကန်အနေထားကဒီဒေတာဘေးမှာအားနေတဲ့အနေထားကမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ကကာလတစ်ခုကိုညီညာနဲ့လုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီဘူလအခြေကိုပြန်ရမှာမလဲမသိပါဘူး
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့ကြာတာပတင်းနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 30 40 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှဖြစ်ပါရယ်ရှင
်။မြန်မာနိုင်ငံမှာဗိုလ်ထုနှင်းညနေပိုင်းကအင်အား6တသမရှိရှိတဲ့ငလျင်တစ်ခုလှုပ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအပြည့်အဝကိုပြောပါရယ်။6မြို့အနီးမြေရောက်84ကီလိုမီတာလောက်52မိုင်ကျော်အနက်မှာဗိုလ်ပြုတ်လုခတ်သွားတဲ့ငလျင်ကိုရန်ကုန်နဲ့နေပြည်တော်မြို့တွေအထိတိခဲ့ကြပါရယ်။ငလျင်တန်းကြောင့်ပကံကဖျားစီတွေအတော်များများအပြက်ရှိရှိခဲ့ပြီးလူတွေထိခိုက်ဒဏ်ရာရသေဆုံးတာလည်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေမဲ့အသေးစိတ်တွေကိုတော့တာဝန်ရှိသူတွေကဆန့်စစ်နေကြဆဲပါမြေရောက်အနှက်ပိုင်းမှာလှုပ်ခတ်တဲ့ငလျင်တွေဟာရေပုံရအဖြစ်တော့မြေပြင်ပေါ်မှာထိခိုက်ပျက်စီးမှုနည်းပါးလေးရှိပါတယ်ငလျင်လှုပ်ခတ်တာကကီလိုမီတာ1000လောက်အကွာဝေးမှာရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်နဲ့အိန္ဒိယနိုင်ငံကိုကာတာမြို့တွေမှာထိတိခဲ့ကြပါတယ်အီတလီနိုင်ငံလည်းပိုင်းမှာလည်းဒီကနေ့အစောပိုင်းကအာပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်တာကြောင့်ငလျင်ဘူဂျန်နာကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ83ဦးထဲမှာနေသေဆုံးပါတယ်ငလျင်ဟာပြင်းအား 6.2 ရှိပြီးနော်စီယာမြို့အရှိတောင်ဘက်10ကီလိုမီတာအကွာလောက်မှာဗဟိုပြုပြီးလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းဒါရေးဌာနကပြောပါရတယ်။ငလျင်လှုပ်တာကကီလိုမီတာ150ဝေးမှရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွင်းနေရာတော်များမှာတိခဲ့ကြပါရတယ်။ဒီကနေ့မနေ့အီတလီစံတော်ချိန်3နာရီခွဲကျော်လေးမှာငလျင်ကြီးလှုပ်ပြီးနောက်ဆက်တွဲငလျင်အတော်များလည်းထပ်လှုပ်ပါရတယ်။အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့တူရကီနိုင်ငံမှာရောက်နေပါရတယ်။ဆီးရီးယားနိုင်ငံတဲက IS စုသွေးကြော်တွေနဲ့ကလက်နက်ကင်တွေကိုတူရကီစစ်ဘက်ကပထမဆုံးအကြိမ်ဖြစ်စစ်ဆင်ရေးလုပ်တိုက်ခိုက်နေချိန်မှာပဲမစ္စတာဘိုက်ဒန်ရောက်သွားတာပါဒုတိယသမ္မတဘိုက်ဒန်ဟာအန်ကာရာမြို့တော်မှာတူရကီဝန်ကြီးချုပ်ဘီနလီယူဒရင်နဲ့တွေ့ဆုံပြီးတဲ့နောက်သမ္မတရီဂျစ်ထာယစ်အာရိုဝမ်အပါအဝင်အစိုးရမြေတော်ဝန်ရှိသူတွေနဲ့စီစဉ်ထားတဲ့အတိုင်းဆွေးနွေးပွဲတွေလုပ်ပါတယ်နောက်ပိုင်းမှာတော့ဝန်ကြီးချုပ်ယူဒရင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ဒုတိယသမ္မတဘိုက်ဒန်ဟာသမ္မတဘရာဂိုဘာမာရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူနဲ့အနီးစပ်ဆုံးသူဖြစ်ပြီးခက်ခဲတဲ့တန်တမာရေးအခြေအနေတွေမှာမကြာခဏဆိုသလိုပဲအမေရိကန်ကိုကူစားပြုပြီးတော့သွားရောက်ဆွေးနွေးပြောဆိုရသူဖြစ်ပါတယ်။တူရကီစီးရီးယားနယ်စပ်မှာအကြမ်းဖက်ဝါဒချင်းချောက်မှုအဆုံးသတ်စေဖို့အတွက် IS အစွန်ရောက်အဖွဲ့နဲ့စီးရီးယားကလက်နက်ကန်တွေကိုပစ်မှတ်ထားပြီးစီးရီးယားမြောက်ပိုင်းမှာဒီကနေ့စစ်ဆင်ရေးတစ်ခုစလုပ်တယ်လို့တူရကီသမ္မတရီဂျစ်တိုင်အာရိုဝန်ကပြောပါတယ်။စီးရီးယားမှာအမေရိကန်ကကျွရောနောက်ခံပေးထားတဲ့ခလက်နက်ကန်တွေဟာတူရကီဆွေရကူဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပိုကန်နေတဲ့တူရကီရှစ်တောင်ပိုင်းကခတ်တွေရဲ့မာမေးဖြစ်တူရကီဆွေရကတတ်မှတ်ထားပါတယ်။မြောက်ကိုရီးယားဆွေရကပဲ့ထင်းတက်ဒုံးကျည်တစ်စင်းကိုရေငုပ်သင်္ဘောပေါ်ကနေဒီကနေ့ဆော့ပိုင်းကအစမ်းသပ်ပြစ်လွတ်လိုက်ပြီးတဲ့နောက်ဒီပေါ်မှာဒေတာရင်းကောင်းဆောင်တွေနဲ့အမေရိကန်ဆွေရကရှုတ်ချပါတယ်။ဒီလိုရဟာဘယ်လိုနည်းနဲ့မှတိခန့်နိုင်စရာရှိတဲ့လိုရမဟုတ်ဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကုကြကြသိန်းကတင်ညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.